Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်မြန်မာပိုင်းစီစဉ်ရဲ့2020ခုနှစ်ဇူလိုင်လ14ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပါပြီ။ဒိုင်းဒိုမီတာ32.40-48 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ COVID-19 အခြေအနေအရ VOA အစီအစဉ်တွေကိုပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးပါမယ်ရှင်။ကျွန်မသိန်းကြီးထိုက်ပါ။ကမ္ဘာတစ်လောမှာ COVID-19 ကူးစက်မှုတိုးမြလာနေတာနဲ့အတူပဲအရင်ကပုံမှန်အခြေအနေမျိုးအနာဂတ်မှာပြန်ဖြစ်မလာနိုင်တော့ဘူးလို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကတင်းနှင်းလာနေမှာသတိပေးလိုက်ပါတယ်။ကမ္ဘာတစ်လောမှာ COVID-19 ကူးစက်ခံရသူ73သန်းနီးပါးရှိပြီးသေဆုံးရသူက9,000နီးပါးကိုရောက်ရှိလာကြောင်း Johns Hopkins တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာမှတ်တမ်းကဖော်ပြပါတယ်။
Too many countries are headed in the wrong direction. The virus remains public enemy number one.
Virus ကိုထိချုပ်ဆောင်ရည်အတွက်နောက်ကျသွားပြီဆိုတာမရှိကြောင်းဒါပေမဲ့လည်းနိုင်ငံအတော်များများကတော့လမ်းကြောင်းအမှားကိုဦးတည်နေတယ်လို့ WHO ရဲ့အကြီးအကဲ Tedros Adhanom ကအွန်လိုင်းကလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အိန္ဒိယနိုင်ငံမှာ24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအသစ်28,900ဦးရှိခဲ့ကြောင်းတနင်္လာနေ့မှာအတည်ပြုပြောဆိုခဲ့ပြီးဒီရေအတွက်ဟာဆိုရင်ကူးစက်ခံရမှုအများဆုံးနေ့အဖြစ်စံချိန်တစ်ဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါ၊တက်ကဆက်၊လူးအီစီယားနာနဲ့အာရီဇိုနာပြည်နယ်တွေအပါအဝင်ဒီနယ်အများအပြားမှာဗိုင်းရပ်စ်ကူးစက်မှုတွေညလာတာနဲ့အတူပဲအမေရိကန်မှာတနင်္လာနေ့ကဗိုင်းရပ်စ်ကူးစက်သူအသစ်6,000ကျော်ရှိခဲ့ပါတယ်ရှင်။ဂျပန်နဲ့တောင်ကိုရီးယားကအမေရိကန်စစ်မှုထမ်းတွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုညလာနေချိန်မှာပဲအမေရိကန်ပြည်ထောင်စုအတွင်းဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမထိန်းချုပ်နိုင်တာကပြည်ပမှာတာဝန်ထမ်းဆောင်ကြတဲ့အမေရိကန်စစ်ဖက်ဆိုင်ရာမစ်ရှင်တွေအပေါ်စပီးရိုက်ခတ်တက်ရောက်မှုရှိနေပြီလို့သုံးသပ်သူတချို့ကတင်းနှင်းလာနေမှာသတိပေးပါတယ်။ဂျပန်နိုင်ငံအိုကီနာဝါမှာရှိတဲ့အမေရိကန်မရိန်အခြေစိုက်စခန်းတစ်ခုမှာပြီးခဲ့တဲ့သတင်းပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ60ကျော်ရှိတယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကတင်းနှင်းကနေနေမှာပြောပါတယ်။ဒီကိစ္စကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်စစ်တပ်ကအိုကီနာဝါစခန်းတွေကမရိန်းတပ်ဖွဲ့ဝင်တွေမိသားစုဝင်တွေကွန်ထရက်တာတွေကိုအပြင်ထွက်သွားလာမှုကတ်တက်လိုက်တယ်လို့စခန်းပြင်ထွက်သွားလာခွင့်အတွက်လည်းကန့်သတ်တမ်းမြစ်ချက်တွေချမှတ်ထားပါတယ်။တောင်ကိုရီးယားနိုင်ငံမှာတာဝန်ထမ်းဆောင်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကြားဗိုင်းရပ်စ်ကူးစက်ခံရမှုကတော့ပိုပြီးထိန်းချုပ်ထားနိုင်တဲ့အနေအထားရှိပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်ကညီတောင်ကိုရီးယားကိုရောက်လာပြီးတဲ့နောက်ဗိုင်းရပ်စ်ကူးစက်ခံအတည်ပြုထားသူတပ်ဖွဲ့ဝင်တွေနဲ့ဆက်ဆက်ပတ်သက်သူအနည်းဆုံး34ယောက်ရှိတယ်လို့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့ရဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုမှာ18နှစ်တာအတွင်းပထမဆုံးအချိန်ဖြစ်မဲ့ပြည်ထောင်စုအစိုးရရဲ့တည်တံ့ပြစ်ဒဏ်စီရင်မှုကိုကျင့်သုံးကွက်မြတ်ဖို့နိုင်ရီပိုင်းအလိုမှာပဲဖက်ဒရယ်တရားသူကြီးတို့ကတားမြစ်မိန်ထုတ်လိုက်ပါတယ်။အခုလိုအပြစ်ပေးကွက်မြတ်မှုကိုတားမြစ်လိုက်တာကြောင့်လက်ရှိစေထိုးအဆုံးစီရင်မှုလုံထုံးလုံကြီးတွေနဲ့ပတ်သက်ပြီးဥပဒေကြောင့်အရာခြေပလျှောက်ထားခွင့်ရသွားစေမှာပါ။အိုကလာဟိုမာပြည်နယ်ယူကွန်ကလူမျိုးအမျိုးသားရေးဝါဒီအဖွဲ့ဝင်တဦးဖြစ်သူဒန်နီယယ်လူးဝစ်လီကိုအင်ဒီယားနာပြည်နယ်ကဖက်ဒရယ်အစိုးရချင်းထောင်တစ်ခုမှာတင်းနှလာနေနေခင်ပိုင်းစီထိုးကွက်မြတ်ဖို့စီစဉ်ထားတာပါအသက်၈နှစ်အရွယ်မိန်းကလေးငယ်အပါအဝင်၃ဦးပါမိသားစုတစုကို1996ခုနှစ်ကတပ်ဖြတ်ခဲ့မှုနဲ့ဒန်နီယယ်လူးဝစ်လီပြစ်ဒဏ်ချမှတ်ခံထားရတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအင်တာနက်အွန်လိုင်းကနေကြောင်းတက်မဲ့နိုင်ငံတကာကျောင်းသားတွေကိုနေထိုင်ခွင့်ဗီဇာထုတ်မပေးရေးအမေရိကန်အစိုးရရဲ့ညွှန်ကြားချက်ကို Harvard နဲ့ MIT တက္ကသိုလ်တွေရဲ့အမှုဖွင့်တိုင်ကြားချက်မှာတက္ကသိုလ်ပေါင်း200ကျော်ကလက်မှတ်ထိုးထောက်ခံချက်တင်သွင်းခဲ့ကြပါတယ်။ Stanford နဲ့ Duke တက္ကသိုလ်အပါအဝင်တက္ကသိုလ်59ခုကတော့တင်းနှင်းလာနေမှာပဲအမှုအတွက်ထောက်ခံလွှာကိုတင်သွင်းခဲ့ကြတာပါ။
ဒီ UI American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 MHz ဘိုင်းဒိုမီတာ40 kHz 9.3 MHz ဘိုင်းဒိုမီတာ51 kHz 5805 MHz နဲ့ဘိုင်းဒိုမီတာ190 kHz 1505 MHz တို့ကလည်းထုတ်လည်ပေးနေပါရရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာအင်္ဂါနေ့မနက်ကင်ဗီယိုရဲ့သတင်းလေးကိုဆက်ပြီးတင်ဆက်နေပါတယ်အမေရိကန်နဲ့တရုတ်ကြားနျူကလ িয়ার လက်နက်နဲ့ပတ်သက်လို့တင်းမာမှုပြဿနာအသစ်တွေဖြစ်မှာစိုးရိမ်တဲ့အကြောင်းပြချက်နဲ့အမေရိကန်နဲ့ရုရှားကြားနျူကလ িয়ার ဆွေးနွေးပွဲတွေမှာပါဝင်ဖို့တရုတ်ကလက်မခံငင်းဆန်လိုက်ပါတယ်။သုံးနိုင်ငံလက်နက်ထိန်းချုပ်ရေးသဘောတူညီချက်နဲ့ပတ်သက်လို့တရုတ်ရဲ့ငင်းဆန်မှုကသိပ်ကိုပွင့်လင်းတယ်လို့ဒါကိုအမေရိကန်ကလည်းသိပါတယ်လို့တရုတ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရဇော်လီချင်းကတောက်ကြနေမှာပြောပါတယ်။အမေရိကန်နဲ့ရုရှားကြားနျူကလ িয়ার ဒုံးကျည်ပိုင်ဆိုင်မှုကန့်သတ်လျှော့ချရေးသဘောတူချက်ကို2010တုန်းကချုပ်ဆိုခဲ့တာပါအခုနောက်ပိုင်းတရုတ်နိုင်ငံကတဖြည်းဖြည်းကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်လာတဲ့အတွက်နျူကလ িয়ার သဘောတူစာချုပ်အသစ်မှာတရုတ်နိုင်ငံကိုထယ်သွင်းတင်ကြောင်းသမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်းယန်ကပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကပြောခဲ့ပါတယ်လက်နက်ထိန်းချုပ်ရေးသမ္မတရုံးရဲ့အထူးတန်တမန်တန်မာကြီးမာရှယ်ဗီလင်းစ်လီယာကလည်းနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့ကမ္ဘာအင်အားကြီးသုံးနိုင်ငံလက်နက်ထိန်းချုပ်ရေးဆွေးနွေးပွဲမှာတရုတ်နိုင်ငံကိုပူးပေါင်းပါဝင်ဖို့ဖိတ်ခေါ်သွားမယ်ကြောင်းနိုင်ငံသားဤဝန်ကြီးဌာနပြောခွင့်ရ Morgan Ortegas ကကြာသပတေးနေ့ကြေညာချက်မှာပြောဆိုခဲ့ပါတယ်။တရုတ်ကဆွေးနွေးပွဲမှာမပါဝင်ဖို့ညှင်းဆိုလိုက်ပြီးအမေရိကန်ကဒီကိစ္စနဲ့ပတ်သက်လို့တရုတ်ကိုတိုက်တွန်းနေတာဟာတရုတ်နိုင်ငံရဲ့အနေအထားကိုပြည့်ဝင်းအောင်လုပ်တာလို့တရုတ်နိုင်ငံသားဤဝန်ကြီးဌာနကပြောပါတယ်။အခုလိုနျူကလ িয়ার ဆွေးနွေးပွဲတွေမှာတရုတ်ကိုထည့်သွင်းဖို့ကြိုးစားလာတာဟာတရုတ်ရဲ့စိတ်ရင်အားကိုအမေရိကန်ကအတိအမှတ်ပြုရရောက်တယ်လို့အကြေခတ်တွေကသုံးသပ်ကြပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံရဲ့နေဘက်က NDS ထောက်လှမ်းရေးယုံကိုတာလီဘန်အသေးခံဘုံကွဲသမားတို့ဝင်ရောက်တိုက်ခိုက်တာကြောင့်အနည်းဆုံးလူ12ဦးသေဆုံးပြီး36ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်တောင်ဝန်ရှိသူတွေကပြောပါတယ်။စာမင်ဂန်ခရိုင်အိုက်ဘက်မြို့မှာအခုလိုဝင်ရောက်တိုက်ခိုက်မှုဟာပြီးခဲ့တဲ့သတင်းပတ်တည်းအာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်အများအပြားသေဆုံးခဲ့ရတဲ့တာလီဘန်တွေရဲ့တောက်လျှောက်တိုက်ခိုက်မှုတွေကတစ်ခုဖြစ်ပြီးအမေရိကန်ဦးဆောင်တဲ့ညဉ့်ဉန်းရေးကြိုးပမ်းမှုအတွက်စိန်ခေါ်ချက်အသစ်တရဖြစ်လာပါတယ်။ NDS ယုံတိုက်ခိုက်မှုအတွင်းဒီဆုံးတန်ရာရသူတွေထဲမှာအရက်သားတွေပါဝင်ပြီးအမျိုးသမီးတွေလည်းပါဝင်တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးအီဗရာဟီမီက VOA ကိုပြောပါတယ်။တင်းနှင်းလာနေက NDS ရုံတက်ခတ်မှုကိုသူတို့ရဲ့တပ်ဖွဲ့ဝင်၃ဦးကတာဝန်ယူလုပ်ခဲ့တာလို့တာလီဘန်ဘက်ကအတည်ပြုကြေညာပါတယ်။ဖောက်ကွဲရေးအထုပ်တင်ဆောင်လာတဲ့ကားနဲ့ NDS ရုံဝင်ဝါကိုအသေးခံဘုံကွဲသမားတို့ကဖောက်ခွဲတိုက်ခိုက်လိုက်ပြီးနောက်ကျန်တဲ့တာလီဘန်တပ်ဖွဲ့ဝင်တွေက NDS ရုံဝင်တွေကအာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်တွေကိုဝင်ရောက်ပြစ်ခတ်ခဲ့တာလို့စမန်ဂန်ဒေသတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီအပြန်အလှန်ပြစ်ခတ်မှုဟာတနင်္လာလောက်ကြာမြင့်ခဲ့ပါတယ်ခင်ဗျာ။ဆော်ရီနိုင်ငံတောင်ပိုင်းကြီးစန်းမြို့ကရေနံချက်ဆက်ယုံရင်တစ်ခုကိုရင်းမြင်အခြေဆိုင်ဟူသည့်တဘုံတွေကညသကောင်ရံအချိန်မှာအဝေးဒိန်းဒရုန်းယာဉ်နဲ့ဒုံးကျည်တွေဖောက်ခွဲတိုက်ခိုက်တာလုပ်ခဲ့တယ်လို့ဟူသည့်စစ်ဘက်ပြောခွင့်ရကဒင်းနနာနေမှာပြောပါတယ်။အစောပိုင်းတုန်းကတော့နေဆက်ကိုဖျက်ပြီးဆော်ရီအာရေဗျဘက်ဦးတည်လာတဲ့ဟူသည့်တဘုံတွေရဲ့ဒုံးကျည်လေးလုံးနဲ့ဖောက်ခွဲရေးဒရုန်းယာဉ်6ဆင်းကိုကြားပြတ်ဖြတ်စည်းနိုင်ခဲ့တယ်လို့ဆော်ရီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကပြောပါတယ်။အခုရေနံဆက်ယုံကိုတိုက်ခိုက်မှုမှာဆော်ရီဘက်ကကြားပြတ်တိုက်ခတ်မှုလုပ်ခဲ့မလုပ်ခဲ့ခြင်းရှိမရှိဆိုတာကိုတော့အတည်ပြုချက်မပေးပါဘူး။ပင်လယ်နီနားမှာရှိတဲ့ဂျီဇန်မြို့ကဆော်ရီအရမ်ကိုကုမ္ပဏီပိုင်ရေနံချက်ဆက်ယုံကြီးဟာတနေ့ကိုရေနံစီ4သိန်းလောက်ထုတ်နေတာပါ။အဲ့ဒီဆက်ယုံဟာရင်းမြင်နယ်စပ်ကနေမိုင်40လောက်အကွာမှာရှိပါတယ်။ယမန်နိုင်ငံမှာဆော်ဒီကျောတောင်နောက်ခံပေးရတဲ့နိုင်ငံတကာအသိမှတ်ပြုအစိုးရကိုဟူသီတပုံတွေက2014မှာဖြုတ်ချခဲ့ပြီးနောက် 2015 မတ်လကစလို့ဆော်ဒီဥဆောင်တဲ့ညွန်ပေါင်းတပ်ကယမန်ရေးကိစ္စမှာဂျားဝင်ဆွတ်ဖက်ရင်ဟူသီတပုံတွေနဲ့အပြန်အလှန်တိုက်ခိုက်နေကြတာဖြစ်ပါတယ်ခင်ဗျာလူဦးရေတန်းတစ်ထောင်ကျော်ရှိတဲ့အိန္ဒိယနိုင်ငံမှာအင်တာနက်ဇင်းနှုန်းသက်တာပြီးလူတွေအလွယ်တကူသုံးနိုင်မှုအတွက် Google ကုမ္ပဏီကအိန္ဒိယမှာဒေါ်လာ7ဘီလီယံယင်းနှိမ့်နှံသွားမယ်လို့ကြေညာလိုက်ပါတယ်အိန္ဒိယရဲ့အနာဂတ်နဲ့ဒီဂျစ်တယ်နည်းပညာဆိုင်ရာစီးပွားရေးကဏ္ဍအပေါ်ယုံကြည်စိတ်ချမှုရှိကြောင်းဒီဆုံးဖြတ်ချက်ကပေါ်လွင်စေပါတယ်လို့ Google အမှုဆောင်အရာရှိချုပ်စန်တာပီချာရဲ့တင်းလာနေကြေညာချက်မှာဖော်ပြပါတယ်။အိန္ဒိယနည်းပညာကဏ္ဍပြောင်းလဲရေးအတွက်ဒါမဲ့၅နှစ်ကနေ9နှစ်ထဲသုံးမဲ့ Google ရဲ့မတ်တီငွေကတဆင့်နည်းပညာကဏ္ဍမှာရင်းနှီးမြှုပ်နှံမှုတွေလှုပ်သွားမှာဖြစ်ပါတယ်။ဒီရင်းနှီးမြှုပ်နှံမှုကအိန္ဒိယတနိုင်ငံလုံးမှာပြည်သူတွေအင်တာနက်ပို့ပြီးသုံးခွင့်ရလာဖို့အလေးထားပြီးစီဝါရေးလုပ်ငန်းရှင်တွေအွန်လိုင်းမှာလုပ်ငန်းလည်ပတ်နိုင်အောင်အပြောင်းလဲလုပ်မဲ့ကိစ္စကိုလည်းကူညီသွားမှာဖြစ်ပါတယ်။ Google ကိုအင်္ဂလိပ်ဘာသာနဲ့သုံးနေရာက အိန္ဒိယရဲ့ဒေသဆိုင်ရာဘာသာစကားနဲ့အလွယ်တကူဝင်သုံးနိုင်ဖို့ရည်ရွယ်ပြီး Google ကတိုးချက်လှုပ်ဆောင်လာတာဖြစ်ပါတယ်ခင်ဗျာ အင်္ဂါနေ့မနက်ခင်း view ရဲ့သတင်းတွေကိုမတ်တင်ကြီးတိုင်းတဲ့အတူကျွန်တော်ညဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
ကျွန်မဆုမမရှင်ကမ္ဘာတဝန်းကရောဂါကိုဗစ် -19 ကူးစက်ပြန့်နှံ့မှုအရှိန်မြင့်နေစေမှုမြန်မာပြည်သူလူထုအနေနဲ့မပေါ်ဆတဲ့အလေးနဲ့ထားဆက်ပြီးကြိုတင်ကာဝယ်ကြဖို့နဲ့အထူးသဖြင့်မိမိတို့ရဲ့ရင်သွေးငယ်လေးတွေကြောက်တဲ့အပြင်ထွက်တဲ့အချိန်ကိုဗစ်ရောဂါပိုးမကူးစက်မခံရအောင်မိဘတွေအနေနဲ့အထူးသတိထားကြဖို့ Community Fever Clinic စေတနာဝန်ထမ်းဆရာဝန်တွေကသတိပေးစကားပြောကြားလိုက်တဲ့အကြောင်းတင်ပြပေးချင်ပါတယ်ကမ္ဘာတဝန်းမှာတော့ COVID-19 ကမ္ဘာကရောဂါကူးစက်မှုပေါင်းက John Hopkins တက္ကသိုလ်ရဲ့စစ်တမ်းကောက်ယူမှုအချက်အလက်အရကူးစက်မှုပေါင်း 12.8 သန်းကျော်ရှိပြီးသေဆုံးသူပေါင်းက 5 သိန်းကျော်သွားပြီဖြစ်ပါတယ်။မြန်မာပြည်မှာလည်းကျန်းမာရေးဝန်ကြီးဌာနရဲ့တရားဝင်သတင်းထုတ်ပြန်ချက်အရကလေးငယ်လေးတွေပါပါဝင်တဲ့ COVID-19 ကူးစက်သူပေါင်းက 330 ကျော်သွားပြီဖြစ်ပြီးရောဂါကြောင့်သေဆုံးသူက 6 ဦးထိရှိနေပါတယ်။အခုဆိုရင်တော့တဖြည်းဖြည်းနဲ့အများပြည်သူသွားလာလှုပ်ရှားတဲ့နေရာတွေမှာလူအုပ်စုလိုက်သွားလာနေပြီးရောဂါမကူးစက်ရအောင်ကြိုတင်ကာကွယ်မှုတွေပေါ်ဆရောနေလာကြတာတွေ့ရလို့ဒါကတော့အန္တရာယ်ကြီးတဲ့အခြေအနေဖြစ်တယ်လို့စင်နာဝင်တဲ့ဆရာဝန်တွေကသတိပေးပြောဆိုပါတယ်အထူးသဖြင့်ကလေးမိဘတွေအနေနဲ့မိမိတို့ရဲ့ရင်သွေးငယ်တွေရောဂါကူးစက်မခံရအောင် Community Fever Clinic ကစင်နာဝင်တဲ့ဆရာဝန်ဒေါက်တာကျော်မင်းထွန်းကအကြံပေးပါတယ
်ကလေးပဲဖြစ်ဖြစ်လူကြီးပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်ဒီလိုအပ်မှာအပြင်သွားပါပေါ့နော်လိုအပ်ပါနဲ့ကျွန်တော်အပြင်မထောက်တာဟုတ်ပြီးအပြင်သွားရင်လည်းကျွန်တော်ဒီနှာခေါင်းစည်းတက်မယ်မှတ်ဆက်မယ်ဒီ face ရှိပါပေါ့နော်အဲတက်ပြီးတော့ဒီ social distancing နဲ့ရှင်ရတော့ဒီအပြင်သွားရင်အဲ့ဒါလေးအဓိကနေရင်တော့ကောင်းတာပေါ့နော်အဲကလေးမိဘတွေပြောကြတာခုနကလေးပေါ့နော်တောင်းမအစားတဲ့ဆိုင်လေးဒီအိမ်မကနေတိကျထုတ်ပို့ပြီးတော့အစားတောက်တွေပြင်ဆင်ပြီးတော့အဲဆက်ပေးစီခြင်းနဲ့ပြီးနောက်ထပ်ကြောင့်ဟိုဒီကျောင်းသွားတိုင်းကလေးမက်ဆေ့ပေါ့နော်တက်ဖို့ပေါ့နော်ကလေးမိဘတွေဆင်သူကလေးတွေပြီးတော့ပြောပြစီခြင်းနဲ့ပေါ့နော်အမတ်မချုပ်ဖို့အတွက်ပဲပြီးတော့ဒကူတန်ရှင်းဖို့အောင်ဟန်ချက်လေးပေါ့နော်ဒီတော့တိတိလေးကလေးတွေတုံးလို့ရအောင်ဟန်ချက်လေးဆောင်ထားပေါ့နော်ပြီးတော့တခုဟိုကင်ပြီးဆိုင်လက်ဆေးဖို့ပေါ့နော်အဓိကဒကူတန်ရှင်းရေးကိုကလေးမိဘအရာနဲ့တင်ကလေးတွေကိုပေါ့နော်အသိပညာလေးအနေနဲ့ကျောင်းမသွားခင်ကလေးကတခြားလေးသင်ပေးအသေးချင်နေပေါ့နော
်လူလူကိုကျန်းမာရေးပညာပေးနေတဲ့စေတနာဝန်ထမ်းဆရာဝန်တဦးဖြစ်တဲ့ဒေါက်တာကျော်စွာဦးကလည်းမြန်မာပြည်သူတွေအနေနဲ့လုပ်ငန်းဝင်တွေမှာဒါမှမဟုတ်လူထုထက်တဲ့နေရာတွေကိုသွားလာကြတယ်ဆိုရင် mask ကိုမဖြစ်မနေတတ်ကြဖို့နဲ့လက်ကိုသေချာစွာဆေးကျော်ကြဖို့အထူးသတိပေးပါတယ်
ဟိုဒုတိယလိုင်းမဖြစ်အောင်ဆိုပြီးတော့အဓိကလူစုလူဝေးကိုတနင်္လာတော့ရှောင်မှုရယ်ဒီ social distancing ပေါ့နော်ခက်ခွက်ခွာနေလို့ရယ် social distancing ခက်ခွက်ခွာနေလို့များတဲ့အခြေအနေတစ်ခုပေါ့နော်လူစုလူဝေးဖြစ်နေတဲ့အခြေအနေတစ်ခုဆိုရင်တော့ကျွန်တော်တို့ကမဖြစ်မနေ mask ကိုတော့တက်ဖို့ရယ်နောက်တစ်ခုကလက်ကိုမကြာခဏပြေးဖို့ပေါ့နော်လူစုလူဝေးတဲ့ကဖြစ်နေကြတာလေနောက် social distancing ကလည်းကျွန်တော်ကဟိုတိတ်မလုံးနိုင်တော့ဘူးပဲပြောရမှာပေါ့နော်အဓိကနှစ်ချက်တော့မဖြစ်မနေလိုက်နာဖို့တော့ဒါဒီလိုပန်ကြားတင်တယ
်ကိုဗစ် -19 ကူးစက်မခံရအောင်ကလေးမိဘတွေနဲ့ကလေးတွေသားမှာတတိထားဆောင်ရွက်ရှောင်ရွက်အချက်တွေကိုလည်းအပြည့်အလတ်ပညာပေးတင်တယ်လို့ကလေးဖခင်တူဦးလည်းဖြစ်တဲ့ဒေါက်တာကျော်စွာဦးကပြောပါတယ
်ဒီပိုင်းတော့မိဘတွေကဟိုချို့လဲဒီကျမရဲ့အသိပညာမြင့်တော့ပေါ့နော်မိဘရဲ့ကိုယ်တိုင်ကိုအောင်ဆိုင်အောင်ကအားကောင်းတာပေါ့နော်မိဘရဲ့ကိုယ်တိုင်တာသမီးကိုတင်ပေးတာရှိတယ်နောက်တစ်ပိုင်းကျတော့ချို့ကမိဘကိုယ်တိုင်ရတယ်ဒီပေါ်မှာတိတ်ပြီးအားလုံးဆိုင်မှုမရှိဘူးအဲတိတ်ပြီးစိတ်ဝင်စားတာလည်းရှိတယ်ချို့လည်းမကြောက်တော့တာလည်းပါတယ်ပေါ့နော်အဲ့တော့သူနဲ့ဆက်ဆက်နေတာသမီးရတယ်အဲ့ပုံမှာအဲ့တိုင်းနဲ့တွားတာပေါ့နော်ဆိုတော့နောက်တစ်ပိုင်းကျတော့ဗာလဲဆိုတော့ကလေးတွေရဲ့အပိုင်းတော့ကလေးတွေကတော့အခုဗာပြည့်တွားပြီးအိမ်မှာနေရတာမွန်ကျက်လာတာပေါ့နော်ဒါနဲ့မှသူတို့တော့တခြားလေးတင်သေးပြီးတော့ပေါ့နော် mask ကိုတော့မဖြစ်မနေတက်ဖို့လက်သေးဖို့အတရားတော့ခက်ခွာခွာနေဖို့ပေါ့နော်အချိန်ကောင်းများစွာနဲ့နားညီအောင်တော့ပြောပြီးသူတို့တော့သုံးမနေရမှာပေါ့နော
်ကိုဗစ်ကာလရက်ွက်မျိုးတွေဒီထဲမှာကျန်းမာရေးအခပဲဝန်ဆောင်မှုပေးနေတဲ့ Community Fever Clinic တွေကိုရေရှည်ဖွင့်လှစ်ပြီးတော့လူထုကိုကျန်းမာရေးဆောင်ရှောက်မှုဆက်ပေးသွားမှာပါလို့ Community Fever Clinic တာဝန်ခံတဦးဖြစ်တဲ့ဒေါက်တာကျော်မင်းထွန်းကပြောပါတယ
်။နောက်ပိုင်း Fever Clinic ကတော့ရေရှည်ဖွင့်ဖို့တော့ကြောင်းမှန်တယ်။ဒါပေမဲ့အခုပြဿနာပါဖြစ်တယ်ဆိုတော့လူငယ်ရပါတော့နော်။ဒီကျောင်းလေးဖွင့်ပြီးတော့သူနာပြုတွေကိုကျွန်တော်ဒီကျောင်းကျန်းမာရေးပေးရတော့မှာရှိတယ်။ဒီညနဲ့ဒီဒေတာတော့ဘက်ကိုပေးရမှာရှိတယ်။ပြီးတော့ရက်ွက်တွေထဲမှာသူနာပြုရဲ့ကလေးတာဝန်သေးဖို့ပို့ဖို့ရှိတယ်။အဲ့ဒါကြောင့်ပြရမှာဆိုတော့ကျွန်တော်မှသူနာပြုအခက်အခဲရှိတယ်။ဆရာဝန်တွေကလည်းဒီစီးုံစီကန်းတွေမှာပြန်ပြီးတော့လုပ်ငန်းခွင်နဲ့ဝင်သွားတာရှိတယ်။အဲ့ကြတော့ဆရာဝန်ရတဲ့ volunteer ဘက်ကနည်းလာတယ်။ဒီနောက်ချက်ကျတော့ကျွန်တော်ဒီကုညီပေးတဲ့ writer အဖွဲ့အစည်းတွေသူတို့ကလည်းဟိုလုပ်ငန်းခွင်နဲ့ပြောင်းသွားတော့ဒီဘက်ကိုဟိုအားမဖိုက်တိုင်တော့ဘူးပေါ့နော်။နောက်ဆက်တော့ကျွန်တော်အခုဒီနောက်ပိုင်းရှိရတဲ့လူနဲ့ပဲကျွန်တော်ကြည့်ကြည့်လေးလေးလုပ်ပြီးတော့ရတဲ့အချိန်ပေါ့နော်အချိန်ကိုလည်းရက်ကိုဖြောက်လိုက်တယ်ပေါ့နော်။ကျွန်တော်လုံးဝကြည့်ကြည့်လေးလေးကိုအဓိကဖွင့်နိုင်ဖို့အဓိကကျွန်တော်ကြိုးစားတာ။
အခုဆိုရင်တော့မြန်မာပြည်တော်ဝန်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာကိုဗစ် -19 ကမ္ဘာကရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့မြို့နယ်တချို့မှာအသွားလာကန့်သတ်ခဲ့တာတွေကိုပြန်လည်ဖြေလျှော့ပေးလာတယ်လို့လုပ်ငန်းဝင်တွေလည်းပြန်ဝင်လာကြပြီဖြစ်ပါတယ်။ဒါပေမဲ့လည်းရောဂါကူးစက်မှုကိုကာကွယ်တဲ့အနေနဲ့ပြည်ဝင်ဝင်ယာယီဗီဇာကိုဇူလိုင်လ31ရက်နေ့အထိယာယီရဆိုင်ထားပြီးနိုင်ငံတကာလေဆောင်လိုင်းအဝင်ထွက်တွေကိုတော့ကန့်သတ်ထားဆဲဖြစ်ပါတယ်ရှင်။ကျွန်မစုမမ
ကိုဗစ် -19 ကရောဂါကြောင့်မြန်မာနိုင်ငံနဲ့နယ်စပ်ဂိတ်တွေကိုတရုတ်ဘက်ကနှစ်လကြာပိတ်ထားဖို့ကြေညာထားတာဒီအပိုင်းပြည့်ရောက်မှာဖြစ်ပေမဲ့ပြန်ဖွင့်ဖို့မရေရာသေးတဲ့အတွက်ကုန်သွယ်ရေးမှာအခက်တွေးနေတဲ့အကြောင်းပြောပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာနိုင်ငံနဲ့နယ်စပ်ဂိတ်တွေကိုနှစ်လကြာယာယီပိတ်ထားဖို့အေပီလ2ရက်နေ့မှာတရုတ်ဘက်ကကြေညာထားပေမဲ့ကရောဂါအနေနဲ့စိတ်မချရသေးတဲ့အချိန်မှာပြန်ဖွင့်ဖို့လည်းမရေရာဖြစ်နေရပါ။နေစာကိတ်ပြမဖွင့်နိုင်တဲ့အတွက်ကုံသွေးကြီးမှာအဟန့်အတားတွေကြုံရရလို့လဲမူးဆဲဆန်းကုံစီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်
။ဒီနေ့ဒီကမသိကြသေးဘူးနော်။ဒီနေ့ဆက်သွေးကပြောလာပြီ။ခွင့်ပုံအဆုံးလာတာကလည်းလုံးဝမရှိဘူး။ဒီနေ့ဒီလာမကပကားကြီးကလာမကတော့ဘာမှဆက်ပြန်လာရှိဘူး။ဘယ်မှာဆက်ဆုံးစနေနဲ့တွားရလဲ။ပြီးခဲ့တဲ့နလားသုံးလားလို့ပဲ။ဒီကောင်ကပိတ်ဆို့မှုရှိပါလား။
တရုတ်နိုင်ငံကိုကုန်တင်ဖို့ရမှာမြန်မာရင်မောင်းတွေကိုနေဆက်ဖြတ်ကျော်ခွင့်မပြုဘဲတရုတ်နိုင်ငံကရင်မောင်းတွေနဲ့အစားထိုးမောင်းနှင်ဖို့သာခွင့်ပြုထားတာကြောင့်ကုန်စည်စစ်ဆင်မှုမှာအဟန့်အတားတွေကြုံရရလို့လည်းပြောပါတယ်။ကချင်ပြည်နယ်ကံပါကြီးနေဆက်ဂိတ်ကိုတော့တရုတ်နိုင်ငံကငပြောကားတွေဝင်ထွက်ရအောင်ဖွင့်ပေးထားပေမယ့်တခြားကုန်စည်တွေအားလုံးကိုတော့ကန့်သတ်ထားဆဲဖြစ်တယ်လို့လည်းကံပါကြီးကားကြီးအသင်းဒုဥက္ကဋ္ဌဒေါ်ဒူးကပြောပါတယ်။
ဒီလိုပါရရှိတော့မှသွားလာလို့ရသေးတယ်ကိုဗစ်ဖြစ်တဲ့အချိန်မှာခဏပိတ်သွားပြီးတော့ခဏသွားရသေးတယ်နောက်တစ်ခါတို့လုံးဝပြန်ပိတ်သွားတာအခုချိန်ဒီမှာနော်ဟိုဖွင့်ရင်းပိတ်ရင်းအတူတူရဲ့တကားရဲမှုကြီးတယ်အတူတူဘက်ကတကားတော့မပိတ်ပိတ်တာဖွင့်လာမရှိဘူ
းကယောဂါကာလမှာလုပ်ငန်းတွေအများပြားရှင်းသားထားရရဲ့တရုတ်နိုင်ငံရောက်မြန်မာလူသားအများပြားလဲနေရပြန်ရမှာနှစ်နိုင်ငံတောင်ရှိသူတွေညှိနှိုင်းပြီးဖြည့်ရှင်းနေရလို့လဲကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးစော်ဝင်းကပြောပါတယ်
ဒီလိုပြန်နဲ့ဖွဲ့ယူတပိတ်ခဲနဲ့အများကြီးမဟုတ်ပေဘူးသူဒီတော့နှစ်ဖက်ပြိနိုင်တာလို့ဒီကျွန်တော်ဒီကတော့ဟိုထားမဲ့ဟိုကွာနေစင်တာမှာကပတိယလူတွေအများကြီးဆိုရင်ကျွန်တော်တို့မနိုင်မနေစမှာဆိုလို့ဆိုပြောဟိုပြန်နဲ့ဆိုလည်းထိထိထိထိဆိုပို့တကယ်လို့များအဲ့ဒီမှာအလုပ်ရှိတယ်ဆိုရင်လည်းကျွန်တော်မြန်မာနိုင်ငံသားရဲ့အလုပ်ဆက်ပြီးဘူးဆိုပြီးအဲ့လိုလိုတော့ပြည်ထားပါရဲ့လား
နေစားကိတ်ကိုပိတ်ထားရဲ့အချိန်မှာမြန်မာပြည်ရဲ့တရားမဝင်ဖြတ်သန်းတဲ့တရုတ်နိုင်ငံသားဘယ်သူမှဆိုထောက်နံပေးမယ်လို့ယူနန်နေစားတလျှောက်ဒေသအစိုးရကကြေညာခဲ့တယ်လို့မြန်မာပြည်သားဆိုရင်လည်းဒံငွေတရုတ်ယွမ်ငွေတထောင်ပေးဆောင်ရမယ်လို့ကြေညာထားပါတယ်။တရုတ်ကိုအမေရိကန်ဒေါ်လာ12တန်းလောက်ကုန်သွယ်မှုရှိနေတဲ့မူဆဲကုန်သွယ်ရေးကအရင်5နှစ်ထက်များလာပါတယ်။ဒါပေမဲ့လည်းကယောဂါကာလာကုန်သွယ်ရေးမှာထိခိုက်နေရကြောင်းကုတန်းရောင်းဝယ်ရေး e-commerce လုပ်ငန်းတွေတိုးမြှင့်ဖို့လည်းတရုတ်မြန်မာတောင်ရှိသူတွေဒီလာတဲ့ online ကနေတွေ့ဆုံရမှာဆွေးနွေးခဲ့ကြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေပေးပို့ထားတာပါ။
COVID-19 ကယောဂါကြုံနေရတဲ့မလေးစားနိုင်ငံမှာမြန်မာနိုင်ငံသားတွေအပါအဝင်တရားမဝင်နေထိုင်သူနိုင်ငံသားပေါင်း2000လောက်ကိုလာရင်းနိုင်ငံတွေကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မအေးအေးပါပါ။မလေးစားကာကွယ်ရေးဝန်ကြီးဒူတက်ဆရီအစ်မေကတော့ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကစပြီးတရားမဝင်နေထိုင်တဲ့နိုင်ငံသားပေါင်း2000လောက်ကို COVID-19 ရောဂါပိုးရှိမရှိစစ်ဆေးပြီးလာရင်းနိုင်ငံတွေစီကိုပြန်လည်ပို့ဆောင်တော့မှာဖြစ်ကြောင်းပြောဆိုထားပါတယ်။တရားမဝင်နိုင်ငံသားသာ19,111ယောက်နဲ့မြန်မာနိုင်ငံက1,890ဦးအင်ဒိုနီးရှားက7,500ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံက2,500ကျော်ပါဝင်တယ်လို့ဆိုပါတယ်။တရားမဝင်နေထိုင်နေသူတွေကိုထိမ့်သိမ်းထားတဲ့စခန်းတွေမှာကိုဗစ် -19 ရောဂါပိုးကူးသူတွေရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ဒါပေမဲ့လည်းအဲ့ဒီထဲမှာမြန်မာနိုင်ငံသားတွေပါဝင်မှုရှိမရှိဆိုတာကတော့တိတိတတ်တတ်မသိရသေးဘူးလို့လည်းမလေးစားနိုင်ငံမြန်မာတိုင်ရုံးကိုကိုစားပြုပြီးသိသိရေးစခန်းကမြန်မာတွေကိုအကူအညီပေးနေတယ်ကိုတီးရမောင်မောင်ကပြောပါတယ်
။ဟုတ်ကဲ့ဆလာရဲမဟာနဲ့ဆိုတာမြန်မာနိုင်ငံသားလို့သာပြောထားတယ်။အဲ့ဒါမှမြန်မာနိုင်ငံသားတွေမှာဟိုဘာလူမျိုးလို့ကျွန်တော်အတိအကျကြီးပါတာတာမဟုတ်တဲ့ခါကြတော့ဘယ်သူပဲဝါဆိုတာကျွန်တော်ကအတိအကျပြောပြလို့ဆိုတာဖေးပါလို့ဆယ်လာလောက်တည်းကနေပြီးတော့အဲ့ကန့်ကိုရောက်သွားတဲ့သူကြီးအဲ့ထဲမှာကုတက်တက်သူကြီးပါသွားလို့သူတို့တက်တက်အပေါင်းလေးတော့တက်ကျွန်တော်အဲ့မှာတန်တော့မှယောဂကုသတဲ့လူတွေကြီးစီကဘုကိကြလေးပါတယ်ကျွန်တော် KLI ပါတယ်နောက်ပြီးတော့သမုံငင်းကပ်ပါတယ်မြန်မာနိုင်ငံသားတွေကဘင်္ဂလားဒေ့ရှ်ကိုပါတယ်ဒီဘင်္ဂလီလူမျိုးတွေလည်းပါတယ်ဆိုတော့အဲ့တော့သူတို့ကကျွန်တော်တို့မြန်မာနိုင်ငံသားမှန်ကန်မှုကိုမြန်မာနိုင်ငံပြည်ကိုကျွန်တော်ကပြန်စစ်ပြရတာရှိတယ်အထောက်အားမပြည့်စုံတဲ့လူတွေကိုပြောတာပေါ့နော်အဲ့ဒီအထောက်အားမပြည့်စုံတဲ့လူတွေကိုကျွန်တော်ပြန်စစ်ပြီးတော့စစ်စစ်ပြတာဟာတွေကိုလည်းမလေးစား immigration ကိုကျွန်တော်ကပို့ရတယ်ဆိုတော့ကျွန်တော်တို့ဒီဟိုဘယ်လိုပြောမလဲဂျုံပိုင်းကန်ရမှာတော့အများလုံးပြန်လာလို့တော့ဒီအမေရိကန်လာဝကအင်မီဂရေးရှင်းနေနဲ့စက်စက်ရမူကြီးဌာနတွေနဲ့ပြည်내ဆောင်ရွက်မှုတွေတော့ကျွန်တော်တို့လုပ်နေကြရ
ကျွန်တော်ဒီမှာလေဒီလာထဲမှာတော့မှရှိမလားတော့မပြောကြဘူးပေါ့နော်ဒါကတော့မလေးစားဆိုရတဲ့ညနေမီလုပ်ခဲ့ခါကြတော့သူတို့အပေါ်မှာလည်းမူတည်ပါတယ်ခင်ဗျမလေးစားလူဝင်မှုကြီးကြပ်ရေးထိသိမ်းစကမ်းဆက်နှစ်ခုကမြန်မာနိုင်ငံသားလေးရာလေးပါးကိုတော့ပြီးခဲ့တဲ့လတွေကပဲမြန်မာနိုင်ငံကိုပြန်ပို့ပေးခဲ့တာပါစိတ်သိက္ခာမြန်မာနိုင်ငံသားတွေရဲ့အခြေအနေနဲ့ပတ်သက်လို့မလေးစားနိုင်ငံအခြေစိုက် ပြီးနေကြောင်းနဲ့လာရင်းနိုင်ငံတွေကိုပြန်ပို့သူတွေဟာလည်းယောဂါပိုကိစင်သူတွေဖြစ်ကြောင်းပြောဆိုထားပါတယ်။မလေးရှားနိုင်ငံမှာတရားဝင်ရောတရားမဝင်မှာမြန်မာလူတမာခံမှန်းကြီး
Initial estimates are projecting that we're going to see major impact on under 5.
ကနဦးခမန်းချက်တွေအရကိုဝင်ဆောင်မိခင်တွေငွေကင်းစာကလေးတွေနဲ့အသက်9နှစ်အောက်ကလေးငယ်တွေသိဆုံးမှုနှုန်းပိုပြီးတော့များလာနိုင်ပါတယ်။အဟာရချို့တဲ့ကလေးငယ်တွေအကျန်းဖက်နှင်းပန်းခံရဖို့အလားအလာရှိတဲ့ကလေးငယ်တွေပိုများလာမှာနဲ့အမျိုးသမီးတွေအတွက်ကျန်းမာရေးဆောင်ရှားမှုမရတာစသဖြင့်ခမန်းထားတာတွေကမတွေ့ရစရာပါပဲလို့သူကပြောပါတယ်။ ဒီအစီရင်ခံစာအသေးအရကမ္ဘာတစ်ဝန်းကာယောဂထိန်းချုပ်ဖို့ကျောင်းတွေပိတ်ထားရတာကြောင့်ကျောင်းတွင်းအစားအသောက်အစီအစဉ်တွေကိုမိခိုးနေရတဲ့ကလေးငယ်တန်းလေးရာလောက်စာလောင်ငတ်မှုပြဿနာနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းပြောပါတယ်။ဒါပြင်ကလေးငယ်73သန်းလောက်ကိုကာကွယ်ဆေးထိုးဖို့လည်းပြက်ကွက်နေရတာပါ။တချို့မိဘတွေကကလေးတွေကိုကာကွယ်ဆေးထိုးပေးတဲ့နေရာတွေကိုခေါ်လာဖို့စိုးရိမ်မှုတွေရှိသလို
ဝက်သက်ပိုလီယိုနဲ့တခြားကူးစက်ရောဂါတွေပြန်ဖြစ်လာဖို့အန္တရာယ်ကအမှန်တကယ်ကိုရှိနေပါတယ်။ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လိုအပ်ပါတယ်လို့ပြောပါတယ်။ဒါ့အပြင်အမျိုးသမီးတွေအကျန့်ဖက်ခံရတဲ့နှုံမြင့်တက်လာတယ်လို့ကိုဝင်ဆောင်နှုံလဲများလာပြီးကိုဝင်ဆောင်ဆောင်ရှောက်ရေးဝန်ဆောင်မှုတွေကိုလက်လန်းမမိတဲ့ပြဿနာနဲ့ကလေးမီးပွားရာရဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေကြောင့်မိခင်တွေတိတ်ဆုံနှုံမြင့်တက်လာတာကိုလည်းတွေ့ရကြောင်းအစိုးရခန်းစာကဖော်ပြပါတယ်။ကာကွယ်ဆေးထုတ်လုပ်နိုင်တဲ့အခြေရောက်မှကိုဗစ် -19 ရောဂါကအဆုံးသတ်နိုင်မှာဖြစ်ကြောင်းဒေါက်တာအလီပွေကပြောပါရီဒါပေမဲ့ကာယရောဂါကြောင့်ဆင်းရဲတဲ့နိုင်ငံတွေအနေနဲ့အရင်ကထက်ပိုဆိုးတဲ့အခြေအနေတွေနဲ့သာရင်ဆိုင်ရဖို့ရှိတာကြောင့်အဲ့ဒီနိုင်ငံတွေရဲ့ကျန်းမာရေးဆောင်ရှားမှုစနစ်တွေနဲ့ပတ်သက်လို့ချမ်းသာတဲ့နိုင်ငံတွေကအကူအညီပေးရလိမ့်မယ်လို့လည်းသူကထောက်ပြထားပါရီကျွန်မများသတင်းအောင်ပါရှင်
ပြင်သစ်မှာနှစ်စဉ်ကျင်းပတဲ့ Vestiday အမျိုးသားနေ့ဟာအင်္ဂါနေ့မှာကြာဥတာဖြစ်ပေမဲ့ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြီးဖြစ်နေတာကြောင့်အခါတိုင်းနှစ်တည်းလိုစီကားသမိတ်စာကျင်းပခြင်းမရှိကြပါဘူး။ဒီအကြောင်း Lisa Bryan ပေးပို့ရတဲ့ဇင်ကိုကျွန်တော်မျိုးစဉ်ဆံကတင်ပြပေးပါမယ်။ဒီနှစ်အမျိုးသားနေ့ဟာလည်းအခါတိုင်းနှစ်တည်းမှာလိုပဲဂျက်လီယင်နဲ့ရဟတ်ယင်တွေပါရီမြို့ပေါ်ကနေပြန်တန်းလာတဲ့စစ်သားတွေမြေပြင်မှာဆီးရီးကြတာတွေပါဝင်မှာပါ။ဒါပေမဲ့ဒီပွဲကိုကြည့်ကျင်တဲ့ပြင်သစ်ပြည်သူအများစုဟာအိမ်ထဲကနေ TV ကနေအစင်မဲ့ပြောင်းပြီးကြည့်ခွင့်ရရမှာပါ။အစင်လာအဖြစ်မိရှိမိပန်းပြဖောက်လိရှိတာကိုလည်းဖြတ်လိုက်ပါတယ်။မြို့တော်မအန်နီဒက်ကိုကတော့ဒေသခံတွေကိုအိမ်ကနေပဲပွဲကြည့်ကြဖို့တိုက်တွန်းနေပါတယ်။ပြင်သစ်တခွင်မှာ2020ရဲ့ Vestiday ဟာခက်ခဲချောက်ဖြစ်နေပါတယ်။စီတန်းနဲ့တရာတွေကိုလူလိုက်ဝန်းကြည့်ကြမယ်အစားထောင်ချရဲ့လူတချို့သာပြင်သစ်မြို့တော်က Plastic Lacon Call မှာကျင်းပမဲ့ပွဲကိုတက်ရောက်ခွင့်ရကြမှာပါ။ဒီနှစ်မှာတော့မာလီနဲ့အာဖဂန်နစ္စတန်တို့မဟုတ်ပဲပြင်သစ်နိုင်ငံကကျန်းမာရေးစောင့်ရှောက်မှုနဲ့ ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာရှေ့တန်းကပါဝင်သူတွေကိုရှီကျူးကွန်ပျူတာအစီအစဉ်ကိုထပ်သွင်းပေးထားပါတယ်။မြို့သားနေခြေတပ်ပွဲကိုတက်ရောက်ကြည့်ရှုခွင့်ရရမှာဖြစ်သလိုပြင်သစ်ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေကိုလက်ခံကူတာပေးခဲ့တဲ့ဂျာမနီ၊ဩစတြေးလျ၊ဆွစ်ဇာလန်နဲ့လက်ဇမ်ဘတ်စတဲ့ဥရောပနိုင်ငံ၄နိုင်ငံကကျန်းမာရေးဝန်ကြီးတွေလည်းဒီပွဲကိုတက်ရောက်ကြမှာဖြစ်ပါတယ်
။ Nous sommes en guerre.En guerre sanitaire
ဒါရီအလုံးကပြည်သူသမ္မတအီမန်နျူအယ်မက်ကွန်ရဲ့အတွေ့ကိုထင်ရှားနေတာပါသူကဒီကက်ယောဂါကိုစစ်ပွဲတစ်ခုအဖြစ်ထပ်ခါတလဲလဲတင်စားပြောဆိုနေတာပါတစ်ချိန်ကကမ္ဘာမှာကူးစက်သူအရေအတွက်အများဆုံးရှိခဲ့တဲ့ပြင်သစ်ဟာမကြသေးခင်သတင်းပတ်တွေအတွင်းအောင်မြင်မှုကိုရရှိခဲ့ပါတယ်လွန်ခဲ့တဲ့လအနည်းငယ်ကစလို့နေ့စဉ်ကူးစက်သူအရေအတွက်နဲ့သေဆုံးမှုနှုန်းတွေကျဆင်းခဲ့တာပါသွာလာမှုကတ်သက်ထားတာတွေဟာအတိတ်မှာကျန်ခဲ့ပြီးဖြစ်တာမို့ယောဂါပိုကူးစက်မှုတွေတကျော့ပြန်ဖြစ်လာမှာကိုကျန်းမာရေးပညာရှင်တွေကဆွေးနွေးနေကြပါတယ်ပြည်ထောင်နိုင်ငံသားတွေကသူတို့ရဲ့မျက်နှာဖုံးတွေကိုဆုပ်ဖြဲပြီးအားရရပွဲတော်ကိုဥတည်သွားနေကြတဲ့အချိန်ထဲမှာပဲသူတို့ယဉ်ကျေးမှုအရာတခုတည်းဘာပြင်ကုန်နှစ်ကြိမ်ပြန်လည်နန်းနာတွေလုပ်နေကြပါတယ်။ဒါကြောင့်လည်းယောဂကုသတူရေအတွက်ဟာတဖြည်းဖြည်းချင်းပြန်များလာနေပါတယ်။စိုးရင်စရာကောင်းတဲ့ဒီဗိုင်းရပ်စ်ရှိတဲ့သဲလွန်စားတွေပဲရစ်မျိုးကဆွန့်ပစ်ရည်တွေထဲမှာတွေ့လာနေရပါတယ်
။ Quand on constate un certain relâchement dans la distanciation sociale, on le voit
အမိုးကအောင်တဲ့အဆောက်အဦတွေမှာရှိနေသူတွေမဖြစ်မနေမျက်ဖုံးတက်ရမယ်ကန့်သတ်ချက်ကိုပြဋ္ဌာန်းမှုအစိုးရကအခုစဉ်းစားနေပါတယ်။ပြင်သစ်ကျန်းမာရေးဝန်ကြီး Olivier Verhoeven ကလည်းတင့်တော်တဲ့အကွာအဝေးမှာနေရမယ်ဆိုတဲ့ကန့်သတ်ချက်ကိုဖြေလျှော့ခြင်းမပြုဖို့သတိပေးပြောဆိုနေပါတယ်။ Bastide နဲ့အပြိုင်နောက်ထပ်ပြင်သစ်တွေလွတ်လွတ်လပ်လပ်ရှိတဲ့အစဉ်လာတစ်ခုလည်းကျင်းပဖို့ရှိနေပါတယ်။အဲ့ဒါကတော့မကြသေးခင်ကသဘောတူလိုက်တဲ့ဆေးဥနေနဲ့ဆိုင်တဲ့ပြုရင်ပြောင်းလဲမှုတွေဟာလုံလောက်မှုမရှိဘူးဆိုပြီးကျန်းမာရေးဝန်ထမ်းတွေကဆန္ဒပြသဖို့ပြင်ဆင်နေကြတာပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းဆာမ
အင်္ဂါနေ့နေ့နဲ့ KBOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကျမအင်ဂျင်နိုင်ကတင်ဆက်မှာပါ။တင်မင်းတမန်နဲ့အလောင်းစားလုပ်နေတဲ့မြမကြောက်စိမ့်လုပ်ငန်းဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Magazine မှာ Nicholas Muller ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးကောက်နှုတ်တင်ပြကြပါမယ်။လျှို့ဝှက်စွာဖုံးကွယ်ထားတဲ့တရုတ်ပါဝင်နေတဲ့ဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့လုပ်ငန်းကြီးဟာလူအသက်တွေကိုဆက်ပြီးယူနေတယ်လို့လူပေါင်းသိနေချီအိုးမဲ့အိမ်မဲ့ဖြစ်စီကြောင်းအစာချီရေးထားပါတယ်။ဝမ်းနဲ့ချီကွဲပွဲကောင်းတဲ့အဖြစ်ဆိုးကြီးဟာအားလုံးအကျွမ်းတဝင်ဖြစ်နေတဲ့မြန်မာနိုင်ငံကနာမည်ဆိုးနဲ့ကြော်ကြားတဲ့မြောက်ပိုင်းကြောက်စိမ့်တွင်းရှိရာဖားကတ်မှာဖြစ်ခဲ့တာပါ။မြေတူးဆက်ကြီးတွေနဲ့ကြောက်စိမ့်တူးပေါ်ရမှာဆွန့်ပစ်ထားတဲ့တောင်အမြင့်နီးပါးရှိနေတဲ့မြေစာပုံကြီးဟာမိုးရွာသွန်းမှုများတဲ့အတွက်မနဲ့ဆော့ဆော့ပြိုကျလာခြင်းအဲ့ဒီနားကလုတ်ကွက်ဟောင်းတစ်ခုမှာရာနဲ့ချီတဲ့ရေမစေးသမားတွေဟာကြောက်ရှာနေခြင်းဖြစ်ပါတယ်ရေစာပုံပြိုကျလာတဲ့အချိန်ကြောင့်အောက်ခြေမှာရှိနေတဲ့ရွှွန်နော်အိုင်ထဲကရွှွန်ရည်တွေဟာလှိုင်းလုံးကြီးတစ်ဖွဲမြင့်တက်သွားပြီးကြောက်တူးသမားတွေကိုဖုံးလွှမ်းသွားခဲ့ပါတယ်။လူပေါင်းဒါဇင်နဲ့ချီပျောက်ဆုံးခဲ့တယ်လို့ကြံရစ်သူမိသားစုတွေအတွက်လည်းဘာအဖြေမှမရခဲ့ပါဘူး။ဒီနှစ်ရေစာပုံပြိုကျမှုဟာလူအသေးပြောက်အများဆုံးဖြစ်စံချိန်သစ်တင်ခဲ့ပါတယ်။ဇူလိုင်လ၄ရက်နေ့ကဝေခါမိုင်းလောက်ကွက်ကရေစာပုံကြီးပြိုကျခဲ့မှုမှာလူပေါင်းအနည်းဆုံး195ဦးမကတည်ဆုံးခဲ့တာပါ။တည်ဆုံးသူအများစုဟာအသက်20ပတ်ဝန်းကျင်တွေဖြစ်တယ်လို့စစ်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကလာကြသူတွေဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။မနစ်ကမြေပြိုကျမှုကြောင့်တည်ဆုံးသူပေါင်း50ကျော်လောက်ရှိခဲ့ပြီးသူတို့ကိုအရှင်လက်လက်မြေမြုပ်တယ်လို့မျိုးရှုမြေတွေကဖုံးလွှမ်းသွားခဲ့တာပါ။2015ခုနှစ်ကမြေစာပုံပြိုကျမှုမှာတော့လူပေါင်း113ဦးတည်ဆုံးခဲ့ပါတယ်။အခုလိုမျိုးမြေစာပုံကြီးတွေပြိုကျမှုဖြစ်ပြီးတိုင်းကြောက်စိမ့်တူဖို့ရေးကဏ္ဍကိုပြုပြင်ပြောင်းလဲရေးတွေလုပ်ဖို့တောင်းဆိုခဲ့ကြပါတယ်။ဖားကန်ကမြေပြိုကျမှုဟာတဘာဝဘေးအန္တရာယ်ကြောင့်မဟုတ်ဘဲလူသားတွေရဲ့လောဘရမက်ကြောင့်ဖြစ်လာတဲ့ဘေးအန္တရာယ်တစ်ခုဖြစ်ကြောင်းကချင်ဖွံ့ဖြိုးရေးကွန်ရက်ကပြောခဲ့ပါတယ်။ဒီလိုလူပေါင်းများစွာတေဆုံးရတဲ့အဓိကအကြောင်းရင်းဟာဗဟုအစိုးရရဲ့တဘာဝတန်ရာဇာတအရင်းမြင့်နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအပေါ်စီမံခန့်ခွဲမှုညံ့ဖျင်းမှုကြောင့်ဖြစ်တယ်လို့အုတ်ချုပ်ရေးပိုင်းမှာစစ်တပ်ပါဝင်နေတဲ့2008ဖွဲ့စည်းပုံခြေခံဥပဒေကြောင့်ဖြစ်တယ်လို့ကချင်ဖွံ့ဖြိုးရေးကွန်ရက်ကဝေဖန်ထောက်ပြထားတယ်လို့ဆိုပါတယ်။ကချင်ပြည်နယ်ကဖားကန့်ဟာကြောက်စိမ့်တူဖို့ရေးဗဟုအချက်အချာဖြစ်တယ်လို့အကျယ်ဝန်းဧကပေါင်း35,000လောက်ရှိတဲ့နိုင်ငံအတွက်အချမ်းသာဆုံးတပ်ထုတွင်းတိုက်ကြီးတစ်ခုဖြစ်ပါတယ်။အရင်စစ်အစိုးရလက်ထက်ကတည်းပိုးပြီးဆိုးရွားလာတဲ့မြေစာပုံပြိုကျမှုအန္တရာယ်ကြောင့်ကြောက်စိမ့်တဲ့တပ်ထုတွင်းတွဖို့ရေးဆိုင်ရာမူဝါဒတွေကိုပြင်ဆင်ပြောင်းလဲဖို့ NLD အစိုးရကိုလူထုအခြေပြုဖွဲ့စည်းတွေကတောင်းဆိုနေပါတယ်။လွန်ခဲ့တဲ့9နှစ်ကအာဏာရလာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ရဲ့ NLD အစိုးရဟာအမှန်တကယ်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မယ်လို့ကတိပေးခဲ့ပေမဲ့ဥပဒေတွေဟာအားနည်းနေစေဖြစ်တယ်လို့ တိုးတက်မှုအနည်းငယ်ပဲရှိသေးကြောင်းဆောင်းမမှာဖော်ပြထားပါရဲ့ရှင်နောက်ဆုံးအနေနဲ့တင်ပြမှာကမြန်မာနိုင်ငံကဘာသာရေးခေါင်းဆောင်တွေအနေနဲ့ရွေးကောက်ပွဲကိုငြိမ်းချမ်းရေးနဲ့အတူရှင်တွဲနေထိုင်ရေးအတွက်အခွင့်အလမ်းဖြစ်စေလိုကြောင်းခေါင်းစဉ်နဲ့ Asian News မှာရေးသားထားတဲ့ဆောင်းမဖြစ်ပါတယ်။ဘာသာရေးခေါင်းဆောင်တွေလက်မှတ်ရေးထိုးထားတဲ့ပန်ကြားလွှာတစ်စောင်ကို Religions for Peace မြန်မာငြိမ်းချမ်းမေတ္တာအဖွဲ့ကထုတ်ပြန်လိုက်ကြောင်းအစားချီထားပါတယ်။နိုင်ငံတကာနိုင်ငံကိုတည်ဆောက်ဖို့အတွက်မတူခြားနာချက်တွေကိုကြောက်စရာမလိုပဲတွဲဆုံဆွေးနွေးညှိနှိုင်းပြီးမိမိကိုယ်ကိုမိမိဘသူဖြစ်တယ်ဆိုတာဝမ်းမြောက်ဝမ်းသာဖြစ်ဖို့ပဲလို့ကြောင်းအဲ့ဒီပန်ကြားချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ဒီပန်ကြားလွှာကို Seize this opportunity အခွင့်အလမ်းကိုယူကြပါစို့ဆိုတဲ့ခေါင်းစဉ်ပေးထားပါတယ်။နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ကျန်းမာရေးလူမှုရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအကျပ်အတည်းတွေကိုကျော်လွှားနိုင်မယ့်အခွင့်အရေးအဖြစ်မြင်ကြဖို့ဘာသာရေးလူမှုရေးနဲ့နိုင်ငံရေးနယ်ပယ်အသီးသီးကခေါင်းဆောင်လေးနဲ့အဖွဲ့အစည်းတွေကတိုက်တွန်းထားပါတယ်။အရက်သားလူမျိုးစုလက်နက်ကိုင်အုပ်စုတွေနိုင်ငံရေးပါတီတွေနဲ့မြန်မာနိုင်ငံမှာရှိတဲ့ဘာသာရေးခေါင်းဆောင်တွေကိုပန်ကြားထားတဲ့ဆာမမြန်မာနိုင်ငံမှာပဋိပက္ခတွေဘာကြောင့်မပြီးဆုံးသေးတယ်လဲဘယ်သူတွေမှတာဝန်ရှိတယ်လဲကပ်ဘေးရောဂါကြားရောက်နေခြင်းစစ်ပွဲတွေမရက်နိုင်တာအရက်ဖက်အစိုးရနဲ့တရားစီရင်ရေးအားနည်းချက်စတာတွေအတွက်တဦးနဲ့တဦးအပြစ်တင်နိုင်ကြောင်းဒါပေမဲ့အရေးပါတဲ့အထွေထွေရွေးကောက်ပွဲနဲ့27ရာစုပင်လုံညီလာခံရဲ့မျှော်လင့်ချက်အဖြစ်မြန်မာနိုင်ငံကခေါင်းဆောင်တွေအားလုံးဘာသာရေးခေါင်းဆောင်တွေအားလုံးအချင်းချင်းလေးစားစွာနားထောင်ပြီးကောင်းကျိုးအတွက်ရှာဖွေလှုပ်ဆောင်ရေးတန်ဖိတ်ထန်ချထားဖို့မေတ္တာရက်ခံထားကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်မယ
်။ထိချိန်နေပြောင်းလဲမှုတွေကြောင့်မြန်မာနိုင်ငံကတိုင်းရင်းသားတွေရဲ့မြေဥပဒေလုပ်ငန်းတွေဟာဈေးကွက်ပြောင်းလို့နေပါဖြစ်လာကြပါတယ်။ဘလို့လုပ်ငန်းတွေကဈေးကွက်ထဲမှာရပ်တည်ဖို့ခက်ခဲလာသလဲဆိုတာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာစိတ်ပတိဆိုတာလူမျိုးမျိုးဘာသာမျိုးအသုံးပြုကြတဲ့ဘာသာရေးဆိုင်ရာအသုံးဆောင်ပစ္စည်းတစ်မျိုးပါပဲ။အဲ့ဒီထဲကမှမွန်ကြီးငယ်ကထုတ်လုပ်တဲ့ချိန်ပတိတွေကတော့နှစ်ပေါင်းများစွာနှစ်သက်စွာအသုံးပြုခဲ့ကြပါတယ်။မွန်ကြီးငယ်ပထုံဒေတာအတွက်ချိန်ပတိတွေကိုမွန်ကြီးငယ်တွင်ရောင်းချတဲ့အပြင်ရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းမကွေးတိုင်းကရင်ပြည်နယ်တနင်္သာရီတိုင်းစတဲ့ဒေတာတွေကိုလည်းတေဖို့ရောင်းချနေတယ်လို့သိရပါတယ်။လက်ရှိချိန်ဒီမှာတော့ချိန်ပတိလုပ်ငန်းတွေကစီးပွားရေးရတွက်ချီမကိုက်ဖြစ်လာနေတဲ့အကြောင်းကိုမွန်ကြီးငယ်ကချိန်ပတိလုပ်ငန်းရှင်တွေကပြောပြကြပါတယ်။ချိန်ပတိပြုလုပ်ရမှာအသုံးပြုနေကြတဲ့ကုန်စည်ဖြစ်တဲ့ချိန်သီးစည်းနှုန်းကအရင်နှစ်တွေကထက်မြင့်တက်လာပြီးတော့လုပ်ငန်းလုပ်ကြရမှာလိုအပ်တဲ့နိုင်လွန်ကျိုးနဲ့လုပ်သားငှားရမ်းခတွေကလည်းစည်းနှုန်းမြင့်လာတဲ့အတွက်လုပ်ငန်းတွေအနေနဲ့တွက်ချီမကိုက်ဖြစ်လာတော့တယ်လို့ချိန်ပတိလုပ်ငန်းလုပ်ကင်နေတဲ့ကိုတန့်စင်ကအခုလိုပြောပါတယ်
။ဒါတော့ကျွန်တော်တို့ဒီ9နှစ်7နှစ်လောက်ရှိပြီ။ဒီနေ့ဈေးနှုန်းကတော့3000နဲ့3000ပြရတယ်တင်း။မနေ့ကတော့သူက3000ဈေးနဲ့ဟောဆိုတော့ဒီနေ့ကတော့ဘယ်လိုခေါ်လဲဆိုတော့သူတို့ဈေးနည်းနည်းပေးဖို့တောင်းလို့ပေါ့။သူတို့ဟောအလုတ်သမားကားနဲ့ပါနေမကဘူးဆိုတော့နည်းနည်းအဲ့ကိုကလည်းနည်းနည်းပေးတယ်လေ။အဲ့လိုလိုအလုတ်သမားကားနဲ့ပါနေဆိုတော့တိတ်ညီရမှုမရှိလို့အဲ့တို့တရားနေတော့ပို့ပြီးတော့နေပို့တောင်းလို့ဟောလို့မျိုး။ဒါရှိသေးတယ်ဆိုတော့အခုတို့ကကျိုးဘူးတွေဆိုတာပြည်သွားဘူးတွေသိသားတွေပေါ့ဒါတော့ပါပဲ
။စိန်ပတိပြုလုပ်ရမှာခုထက်ပို့ပြီးတော့လုပ်ငန်းလုပ်ကိုင်တိုးတက်ဖို့အတွက်လုပ်ငန်းတွင်ပြုပြင်ပြောင်းလဲမှုတွေကိုလည်းလုပ်ဖို့လိုတယ်လို့လုပ်ငန်းလုပ်ကိုင်နေသူတူကဆိုပါသေးတယ်
။ဒါကဝါဆိုဝါကောင်ဒီအလုံးစုံဒီလောက်ပဲဟုတ်ပြီဆိုရင်အတီးရထောက်လို့မရတော့ဘူးဒါမှဒီအချိန်မှာအတီးရလူတလောက်ဝယ်လို့ရမယ်ဆိုတော့သူကဒီလိုဒီကိုပတိအကုန်လုံးတဲ့ခါကျတော့ပတိရှိရှိသူလုံးလို့ရတယ်နင်းနေမှုမဟုတ်ဘူးအဲ့လိုရှိဒီလိုပဲခဏပြောလို့ပေါ့သူတို့လူတဲ့လူတွေလည်းယူတယ် ထောက်တယ်မေးရတယ်လို့မရှိဘူးသူကမေးရတယ်အဲလက်ရှိကတော့ဟိုပါပေါ့တိုင်းဒီရဲရဲတော့ပြောလို့မရဘူးပေါ့ထောက်တယ်လို့မမေးရမရှိတော့ဒါပေမဲ့သူ့ရှင်းတာကြောက်လဲသူကလည်းသူဟိုနားလူလဲသူနည်းနည်းလေယူနည်းနည်းလေယူအဲ့လိုဆိုတော့လည်းသူကလည်းသူကအကုန်တော့ပဲတော့ဘူးမေးရတော့မရှိဘူး
ယခုနှစ်မှာကျိန်ပီးလုပ်ငန်းတွေတွက်ချီမကိုက်ဘူးဆိုတာကလည်းအဓိကကုန်ကျန်းဖြစ်တဲ့ကျိန်ပီးတွေဈေးတက်လာသလိုဆိုးဆီးတွေကိုလည်းမင်းဆောက်ဘက်ကနေဝယ်ယူရတာတွေရှိလာတဲ့အတွက်ဈေးတွေမြင့်တက်လာခဲ့ရဲ့ဒီလိုကုန်ကျန်းတွေဈေးမြင့်တက်လာပြီနဲ့စိတ်ပတိငင်နဲ့လိုက်ပါဈေးတက်လို့မရတဲ့အတွက်စီးပွားရေးရတွက်ချီမကိုက်ခြင်းဖြစ်တယ်လို့လုပ်ငန်းလုပ်ကိုင်သူတွေကပြောဆိုပါတယ်
သေးစိန်ရတယ်လုပ်ပြီးတော့သေးစိန်ရတယ်သူသေးစိန်ဒီမှာတော်ရွယ်တယ်လေဒီမှာလေသူတို့ဖြူလေရချင်တယ်သေးစိန်ရတယ်အဒီသေးရဝယ်ရတော့3000ဘောသေးစိန်ဘုံမချမှာတော့ဝယ်ရတယ
်ချိန်ပြီးပြုလို့ရမှာတော့အပင်ကခူးလာတဲ့အသီးအဆိုးတွေကိုတန့်စင်အချောက်ခံပြီးတော့ပတိပြုလို့တဲ့အခါမှာအသီးချောက်တွေကိုရေးပြန်စိန်ပြုတ်ပြီးမှလက်လက်ဆက်တွေနဲ့ပတိအရွယ်အစီတွေရရှိအောင်ပြုလို့ရတာဖြစ်ပြီးတော့ချိန်စီတွေကိုလည်းကျိုးနဲ့တီးအားအချောက်ပြန်လှမ်းပြီးတော့အယောင်ဆိုးပြီးမှတင်ပို့ရတယ်လို့သိရပါတယ်။ချိန်ပတိအစီအရွယ်စားပုံမှာမူတည်ပြီးတော့အမျိုးအစားလေးမျိုးခွဲခြားရပါတယ်။ပတိကုန်းနေအဖြစ်ပြုလုပ်ပြီးတော့စိတ်ပတိအကြီးတကုံးကို7000ကနေ7800ခန့်ထိထောက်တည်ပေးရောင်းချနေတယ်လို့လည်းသိရပါတယ်။မွန်ကြီးနေကြိုက်ထုံမျိုးနယ်တွေကချိန်ပတိလုပ်ငန်းတွေခုထပ်ပို့ပြီးတိုးတက်ဖို့နဲ့ချေချေပြန့်ပြန့်ရောင်းချနိုင်ဖို့ဆိုရင်တော့ကုန်ကျန်းပစ္စည်းတွေကိုအလွယ်တကူနဲ့ရာသီမီတွေဝယ်ယူရရှိနိုင်ဖို့လိုသလိုလုပ်ငန်းရှင်တွေအနေနဲ့လည်းတနိုင်တစ်ပိုင်းလှုပ်ဆောင်နေတဲ့အခြေအနေပေါ်မှာပဲကျေနပ်မနေဘဲနဲ့ဈေးကွက်တွေပုံမရရှိဖို့အတွက်အားထည့်ရှာဖွေဖို့လည်းလိုအပ်တယ်။ဒါ့အပြင်အမြဲတမ်းဖောက်တဲ့များကိုလည်းထိုင်မှစွာထားရှိဖို့လိုအပ်တယ်လို့လုပ်ငန်းရှင်တွေကအခြေအနေကိုသုံးသပ်ပြပါသေးရှင်။
ကိုမိသားစုနည်းနည်းပြည့်တဲ့ချောင်းသားဟုတ်မို့အဲ့လိုလေးပဲစီးပွားပြည့်ရလို့မဟုတ်ဒါကတော့ဟိုဟုတ်တယ်မေမေရရလို့တော့မရှိဘူးသူ့လိုရင်တော့သူ့လည်းယူအဲလိုလည်းလိုလည်းယူပါပေါ့အဲ့လိုပဲအဲတခါကျလဲမန္တလေးဘက်ကဒါကျလဲတောင်ကြီးဘက်ကအဲ့လိုမျိုးပေါ့ဟိုဘယ်လိုခေါ်မလဲဟုတ်ဟုတ်ညာဝတီဘက်ဟိုမဆောက်ပေါ့ခင်ဗျားတို့လည်းအဲ့ဒီကားလေးထားရတယ်
ချိန်မတီးတင်းကိုချိန်မတီးအကုံပေါင်း100ခန့်ထုတ်လုပ်နိုင်တယ်လို့သိရပါတယ်။ချိန်မတီးကိုအဆင်အဆင့်ပြုလုပ်ရတာဖြစ်ပြီးတော့အရေးသွေးကောင်းမှုကိုလည်းဦးစားပေးရတဲ့အပြင်ပတိကောင်းတကုံးဟာအနည်းဆုံး5နှစ်ခန့်ထိအသုံးခံတယ်လို့လည်းချိန်မတီးလုပ်ကိုင်နေသူတွေကပြောပါသေးတယ်။မွန်ပြည်နယ်အတွင်းမှာချိန်မတီးတွေကိုပြုလုပ်ရောင်းချနေတဲ့သူတွေအများပြားရှိခဲ့ပေမဲ့လက်ရှိချိန်နေမှာတော့စီဝါရေးရတွက်ချီမကိုက်တော့တဲ့အတွက်လောက်ကင်သူနေပါလာတယ်လို့သိရပါတယ်ရှင်။ကျမဒီကြံဟိမမြေမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။အပတ်စဉ်စီဝါရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကျမတင်ကြီးထိုက်ပါဖက်ကမှာကြောက်စိမ့်တူဖို့ရေလုပ်ငန်းတွေရဲ့စွန့်ပြစ်မြေစာပုံတွေချာအကျွင့်အကြံကြောက်စိမ့်ရှာကြသူတွေနှစ်စဉ်လူလူမြေပြိုမှုလိုမျိုးမတော်တဆမှုတွေချာအသက်ဆုံးရှုံးနေရပါတယ်။ကြောက်စိမ့်တူဖို့ရေလုပ်ငန်းတွေကိုပိုပြီးစည်းကမ်းတင်းကျပ်ဖို့လိုအပ်သလိုတစ်ဖက်မှာလည်းအလို့အကင်တွေဖန်တီးပေးနိုင်ဖို့အတွက်ကြောက်စိမ့်ကြောင့်မြေရိုင်းကိုရောက်နေတာထက်ကုံကျော်ဓမ္မမဟုတ်လဲဒစီတပိုင်းကုံကျော်ဘက်ကိုပြောင်းလဲနိုင်ရေးခိုင်မာထိရောက်တဲ့မူဝါဒတွေပြောင်းလဲဖို့လိုအပ်နေပြီလို့ထောက်ပြတဲ့ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌကျောင်းရရတနာအချောတဲ့ဆိုင်ရာထိတ်တန်းလုပ်ငန်းရှင်ပြည်သူ့လွတ်တော်အမတ်ဒေါက်တာတက်တက်ခိုင်နဲ့ဆွေးနွေးထားပါတယ်ရှင်အခုလက်ရှိတူးဖော်နေတဲ့ကျောင်းမြတ်တူးဖော်ရေလုပ်ငန်းတွေမှာတွေ့နေရတာကဒါမိုးရသည်ရောက်ခင်မှာသူတို့ဒါလုပ်ငန်းတွင်ဖို့အကြီးစားကျောင်းမြတ်တူးဖော်ရေစရံတရားကြီးတွေနဲ့တူးဖော်သွားတယ်ပြီးတဲ့ခါရောက်တော့ဒီမြေစာပုံတွေကကြံခဲ့တယ်ပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေကိုဟိုဘလို့စီကံတင်းကျပ်နိုင်မလဲရှင
်ဟိုနိုင်ငံတော်အစိုးရအနေနဲ့ကျောင်းမြတ်မူဝါဒတိကျတဲ့ကျောင်းမြတ်မူဝါဒပေါ့နော်ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံကဒီတဘာဝတရားစာတကျွဲဝရတယ်။တော့ကြောင်းမျက်မှောက်ဖို့တခြားတတ်ထုတွေရောပေါ့နော်။အများကြီးရှိတဲ့ခါကျတော့ဒီတတ်ထုတူဖို့ရေးလုပ်ငန်းပြီးလို့ရှိရင်ကြောင်းမျက်တူဖို့ရေးလုပ်ငန်းနေဖို့ ဟိုနိုင်ငံတော်အစိုးရအနေနဲ့တိကျတဲ့မူပေါင်းကိုတတ်မှတ်ပြီးလို့ရှိရင်ဒီမူဝါဒမူပေါင်းလေးကနေတော့ဘလို့ဆောင်ရွက်မလဲဆိုတာလေးပေါ့နော်။ဟိုအဓိကကတော့နိုင်ငံတကာမှာရှိတဲ့ဟိုဒီတတ်ထုတူဖို့ခြင်းနဲ့ဆိုင်တဲ့ဒီဤပညာအသစ်တွေပြီးလို့ရှိရင်တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းတဲ့ဤပညာအသစ်တွေအဲပြီးလို့ရှိရင်ကျမတို့ဟိုဒီစနစ်အရာပြောလို့ရှိရင်တော့ပြည်သူဘာသာလဲပြည်သူဘာသာကိုလည်းများများဟိုပါပေါ့ရှာဖွေနိုင်တဲ့စနစ်တွေပေါ့နော်။နောက်ဒါမျိုးတွေကိုကျမတို့ကတတ်သိပညာရှင်တွေကျွမ်းကျင်တဲ့ပညာရှင်တွေနဲ့လေ့လာပြီးလို့ရှိရင်မူဝါဒမူပေါင်းအတိအကျဆွဲပြီးလို့ရှိရင်ဒီမူဝါဒကိုအကောင့်ထဲပေါ်တဲ့ကျမတို့မဟာဗျူဟာတို့ဟိုဥပဒေနည်းဥပဒေတွေပြဋ္ဌာန်းပြီးတော့မှဒီအကြီးစားပြုပြင်ပြောင်းလဲမှုလုပ်ရတော့မယ့်ကာလဖြစ်ပါလိမ့်ရှင့်
လက်တလုံးပါရောဒီကြောက်စိမ့်တူဖို့ရေလုပ်ငန်းတွေကိုဒီနိုင်ငံလဲပို့ပြီးတော့ဝင်ဝင်ရမယ်ဒေတာကန်နေအပါဝင်ပေါ့နော်ဒီမှာရွှေပြောင်းလုပ်နေကြတဲ့သူတွေအတွက်လည်းအလုပ်ကမ်းရမယ်ကြောက်မြတ်ကုမ္ပဏီတွေအတွက်လည်းပို့ပြီးတော့ဟိုတင့်တော်ကောင်းမွန်မယ်ဆိုတော့နီလန်မျိုးပြုပြင်ပြောင်းလဲနိုင်မယ်ဟိုစိတ်ကူးမျိုးပေါ့နော်ဘယ်လိုပြုပြင်ပြောင်းလဲရင်ရနိုင်မလဲလို့များစိတ်ကူးမိပါလဲရှင်
အော်အဓိကကတော့ကျမတို့ဒီတာဝန်ရှိသူများအနေနဲ့ပေါ့နော်ဒီကြောင်းမြတ်ဆိုင်ရာမူဝါဒတိကျတဲ့ပြတ်သားတဲ့မူဝါဒရှိရမှာဖြစ်ပါတယ်။ဥပမာအဖြစ်ပြောရလို့ရှိရင်ဒီကြောင်းမြတ်တူဖော်တဲ့ license တွေအစိုးရချပေးလိုက်တယ်။ကြောင်းမြတ်လုပ်ငန်းရှင်များတူဖော်တယ်။နောက်တူဖော်လို့ရတဲ့ဒီကြောက်တံပရများတွေကိုအစိုးရစီမှာမှတ်ပုံတင်ရတယ်ပေါ့နော်။တွဲဝခွန်ပေးပြီးတော့မှတ်ပုံတင်ရတယ်။ပြီးလို့ရှိရင်အစိုးရကနေပြီးတော့မှဝန်ကြီးဌာနသက်ဆိုင်ရာဝန်ကြီးဌာနတွေဦးစီးပြီးတော့မှနော်ဒါလေးအမ်ပိုရီယံပေါ့နော်ဒီကြောက်မြေရတနာပြပွဲတွေလုပ်တယ်နိုင်ငံတကာကဒီကြောက်စိမ်းကြောက်မြေလုပ်ငန်းရှင်တွေလာပြီးဝယ်ကြတယ်ပေါ့နော်ဝယ်ပြီးလို့ရှိရင်အများစုကအရင်တုန်းတိုင်းဝယ်သွားပြီးတော့မှအရင်တုန်းတိုင်းတည်ထုတ်သွားတာပေါ့နော်တည်ထုတ်သွားတာအစိုးရကတော့ဒီအစိုးရအနေနဲ့ပြောလို့ရှိရင်တော့နိုင်ငံခြားဝင်ငွေတွေတော့အများကြီးရတယ်ပေါ့ရှင်ဒါပေမဲ့ဒီလူလူဘက်ကကြီးတဲ့အခါကျတော့အရင်တုန်းတိုင်းထုတ်သွားတဲ့အခါကျတော့ဒီတံမိုးမြင့်ထုတ်လုပ်ခြင်းပေါ့နော်ဒီကြောက်ကိုတွေးတာပဲဖြစ်ဖြစ်ပူထုတာပဲဖြစ်ဖြစ်ကြောက်ပချီလုတ်တာပဲဖြစ်ဖြစ်ပေါ့နော်ပြီးလို့ရှိရင်ကျမတို့လိုပဋိဉ္စပေါ့နော
်
ဆိုလို့ရှိရင်ဒီကြောက်မြင့်ရတနာလက်ဝတ်ရတနာပေါ့နော်ကြောက်မြင့်လက်ဝတ်ရတနာတွေထုတ်လုပ်တဲ့ပဋိဉ္စမျိုးပဲဖြစ်ဖြစ်ပေါ့နော်ဒါမျိုးတွေလုတ်ပြီးတော့မှနိုင်ငံတကာတင်ပို့မယ်ဆိုလို့ရှိရင်အလောက်ကိုင်းခွင့်လန်းနေအများကြီးကိုဖန်တီးနိုင်ပါလေရှင်ပြီးလို့ရှိရင်တထောင်တန်ကိုတထောင်တန်ဖြစ်အောင်လုပ်တယ်တထောင်တန်ကိုတသိန်းတန်ဖြစ်အောင်လုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ဒါကျမတို့တံပိုးမြင့်ထုတ်လုပ်တာပေါ့နော်တံပိုးမြင့်သွားတယ်မြင့်သွားတဲ့အတွက်ကြောင့်မို့တိုင်းပြည်ရဲ့ဟိုဒီနိုင်ငံခြားဝင်ဝင်လဲပို့ပြီးတော့မှရရှိမှာဖြစ်ပါလေရှင
်မြန်မာနိုင်ငံမှာခုနပြောသလိုကြောင်းမြတ်အရင်ကရောင်းနေတာထက်စာရင်အချောတဲ့ဘက်ကိုဖြည်းဖြည်းချင်းကြောင်းရင်ရောထင်သလောက်အကျိုးမြတ်ရှိပါမလားရှင်နိုင်ငံတကာဈေးကွက်ရဲ့ဟိုလိုအပ်ချက်မျိုးကိုလုတ်ပေးနိုင်ပါမလားမြန်မာနိုင်ငံရဲ့အနေအထားအရ
အဲ့ဒါကြောင့်မလို့လေကျွန်မနိုင်ငံသားလုပ်ငန်းရှင်တွေကိုပေါ့နော်ဟိုဒီဇိုင်းလိုပါလို့ဆိုတော့တိတ်စအမျိုးမျိုးရှိတာပေါ့ဆိုလို့ရှိရင်ဟိုနိုင်ငံတကာလုပ်ငန်းရှင်တွေကိုယ်တိုင်ကြောက်စိမ်းလာဝယ်ပြီးလို့ရှိရင်ဒီမှာသူတို့ကိုယ်တိုင်ထုတ်လုပ်ပြီးတော့မှတော့သူတို့တင်ပို့ခြင်းနဲ့ဈေးကွက်ကိုတင်ပို့တာမျိုးပေါ့နော်အဲ့ဒါဆိုလို့ရှိရင်သူတို့ကကြောက်စိမ်းရရင်တော့ပဲဝယ်ပြီးပြန်သွားတာမဟုတ်ပဲねဒီမှာအောင်မှာဒီဇိုင်းလုပ်မယ်အဲပြီးလို့ရှိရင်ကွန်ပျူတာနဲ့ဒီဇိုင်းလုပ်မယ်ကွန်ပျူတာနဲ့ထုတ်လုပ်မယ်ပေါ့နော်အဲပြီးလို့ရှိရင်ဒီမှာလဲလုပ်တာကျွမ်းကျင်လုပ်တာမွေးထုတ်မယ်အဲဆိုလို့ရှိရင်ခုနကလို3သိန်းတန်နေပြီးတော့မှ5သိန်းတန်ဖြစ်နိုင်တယ်ပေါ့နော
်အ
ဲဒီလိုတန်ဖိုးမြင့်ထုတ်လုပ်ခြင်းတွေလုပ်ရမှာဖြစ်ပါလားရှင်အဲ့လိုလုပ်ရင်းနဲ့ကျွန်တော်တို့မြန်မာကြောင်းမြတ်လုပ်ငန်းရှင်တွေအဲပြီးလို့ရှိရင်မြန်မာပြည်မှာရှိတဲ့လက်ဝတ်ရည်ရွယ်ချက်ထုတ်လုပ်တဲ့ပုံကိုယ်တွေအနေနဲ့လည်းလုပ်ငန်းတွေအနေနဲ့လည်းဒါနိုင်ငံတကာရဲ့ taste ကြီးပေါ့နော်နိုင်ငံတကာမှာရောင်းတန်းဝင်မဲ့ဈေးကွက်ဝင်တဲ့ပစ္စည်းတွေထုတ်လုပ်နိုင်အောင်ကျွန်တော်တို့တင်ကြားပြီးလို့ရှိရင်ပိုးတွဲပြီးတော့မှတူတူလက်တွဲပြီးအလုပ်လုပ်ရမှာဖြစ်ပါလိမ့်ရှင်အဲ့ဒါကြောင့်မလို့အစိုးရအနေနဲ့ဒါဖြစ်နိုင်လားဆိုတော့စဉ်းစားကြည့်ရမှာပေါ့နော်သူတို့ဝယ်တဲ့ဝယ်တာရဲ့ပထမနှစ်နှစ်မှာသူတို့ဝယ်ထားတာရဲ့အဲ10ရာခိုင်နှုန်းဖြစ်စေ20ရာခိုင်နှုန်းဖြစ်စေကိုပြည်တွင်းမှာအချောတွေထုတ်လုပ်ပြီးပြည်တွင်းအနေနဲ့ဒီပေါ့တင်ပို့ပါဆိုတာမျိုးပေါ့နော
်
အဲဒါမျိုးဥပဒေပြဋ္ဌာန်းလို့ရှိရင်ကိုဟိုသူတို့လည်း80ရာခိုင်နှုန်းကိုထုတ်လုပ်တဲ့နေရာမှာတဖြည်းဖြည်းရွှေ့လာတာမျိုးပေါ့နော
်ဟ
ိုဆိုလို့ရှိရင်တဖြည်းဖြည်းပြည်တွင်းကိုရွှေ့ရွှေ့လာတာမျိုးပေါ့နော်တံမိုးမြင့်ထုတ်လုပ်ခြင်းလုပ်ငန်းနေရာတဖြည်းဖြည်းပြည်တွင်းကိုရွှေ့ရွှေ့လာတာဒါမျိုးကိုကျွန်တော်တို့ဒီလိုဥပဒေမျိုးပြဋ္ဌာန်းတဲ့နေလို့ယူဆပါတယ်ရှင်
ဆိုတော့ဒီကြောင်းရဲ့အချောတဲ့ပေါ့နော်အချောတဲ့မဟုတ်ရင်တောင်မှတစိမ့်တစ်ပိုင်းအချောတဲ့မျိုးဖြစ်အောင်ဆိုတာကဒါကြောင်းရဲ့လောကမှာအခုမှဟိုဟိုအရင်ကတည်းကဒါမျိုးစိတ်ကူးမျိုးရှိခဲ့ကြတယ်ပြောခဲ့ကြတယ်ပေါ့နော်ဆိုတော့ဒီအစိုးရအဆက်ဆက်ဒီလိုလုပ်ဖို့မဖြစ်နိုင်ခဲ့တာရဲ့အဓိကအခက်အခဲက
ဘာပါလဲရှင်ဒေါက်တာသက်သက်ခိုင်ဘာတွေ့ပါလဲရှင
်အဓိကအခက်ခဲရတော့ဒီတိုင်းပြည်ရဲ့စီးပွားရေးခွင့်ပြုတိုးတက်မှုကိုခြုံငုံသုံးတတ်တာပေါ့နော
်ဟုတ်ကဲ့
ပြီးလို့ရှင် economy နဲ့ပတ်သက်တဲ့ vision ပေါ့ရှင်ကျွန်တော်တို့တိုင်းပြည်ကအခုအချိန်ကနေစပြီးနောက်10နှစ်15နှစ်အနည်း20မှာဘလို့စီးပွားရေးမျိုးတည်ထောင်မယ်ဆိုတဲ့ဟာပေါ့နော
်ဟုတ်ကဲ့ပါရှင်ပြည်သူ့လွတ်တော်မှဒေါက်တာသက်သက်ခိုင်အထူးပဲကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေးစည်းမှာခက်ဆားနေရတဲ့ချင်းပေါ်ကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်းသတင်းတော်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ကမ္ဘာကျော်ပတိကာရဲ့မိုနာလီဇာဟာသူ့ရဲ့ဗဟေလိဇန်နဲ့ညှို့ပြုံးတဲ့အမှုပညာချစ်သူတွေကိုထပ်ပြီးတော့ဖန်ဆောင်လိုက်ပြန်ပါလေ။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြောင့်ပိတ်ထားခဲ့ရတဲ့လူပြားတိုင်းတနင်္လာနေ့ကပြန်ဖွင့်လိုက်ပြီဆိုတော့ဒီကမ္ဘာအကျော်ကြားဆောင်ပုံတို့ပစီကားကလည်းပြည်သက်တွေကြီးဖို့တခါပြန်ပြောချိတ်ဆွဲပြသထားတာဖြစ်ပါတယ်။ပြည်သက်နိုင်ငံပါရီမြို့တော်ကလူပြားတိုင်းကိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ပြီးကြောင့်လေးလကြာပိတ်ထားခဲ့ရပြီးမှအခုပြန်ဖွင့်တာဖြစ်ပါတယ်။ပကြီးဆရာကြီးဒါဗင်ချီရဲ့ကမ္ဘာကျော်လက်ရာမိုနာလီဇာပကြီးကားကိုကြည့်တင်သူတွေအနေနဲ့လက်မှတ်ကြိုတင်ယူထားရပြီးတော့နှာခေါင်းစည်းတစ်ချိန်လုံးဝတ်ဆင်ထားရမှာဖြစ်ပါတယ်။အကျယ်ဝန်း3မီတာ45000ကျော်အကျယ်ရှိတဲ့ပိုရှင်းအောင်ပြောရရင်တော့တက်နစ်ကစားကွင်းပေါင်း230အကျယ်ဝန်းစာရှိတဲ့ဒီလူပြားရဲ့80ရာခိုင်နှုန်းကိုအများပြည်သူတွေအတွက်ပြန်ဖွင့်လှစ်ထားတာဖြစ်ပြီးတော့လူပြားမှာစုဆောင်ထားတဲ့အမှုပညာလက်ရာပေါင်း3000လောက်ကိုအမှုပညာမျက်နှာသူတွေကြည့်ရှုခံစားနိုင်တာပါ။ကမ္ဘာမှာအဲလာအများဆုံးဒီပြားရိုက်ကိုလာရောက်လည်ပတ်သူအများစုကတော့အမေရိကန်ပြည်သူကအများဆုံးနဲ့တခြားကမ္ဘာနိုင်ငံအသီးသီးကဖြစ်ပါတယ်။ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့သူတို့နေဆက်ပိတ်ထားတာတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်နေပေမဲ့အခုတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရမှုအများဆုံးနိုင်ငံကအမေရိကန်ပြည်သူဖြစ်နေတာကြောင့်ပြည်သက်အပေါင်းဝင်ဥရောပသမဂ္ဂနိုင်ငံတွေရဲ့ကိုအမေရိကန်နိုင်ငံသားတွေဝင်ခွင့်မရသေးပါဘူး။ဒါကြောင့်မလို့လူပြားလိုက်တာဝန်ရှိသူတွေကတော့ပါရီဒေတာတဝိုက်ပါဝင်အနီးပတ်ဝန်းကျင်ကဧည့်သည်တွေပဲလာရောက်ကြမယ်လို့မျှော်လင့်ထားပြီးတော့အရင်ကထက်ဆိုင်တော့ဧည့်သည်အရေးအတွက်တိတိတကျကိုကြာဆင်းသွားမယ့်အခြေအနေကိုသူတို့ကခံမှန်းထားပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ပြီးမဖြစ်ခင်ကဆိုရင်ဧည့်ကြတဲ့နေရာဒီကာလတွေမှာတစ်နေ့တစ်နေ့ကိုဧည့်သည်အရေးအတွက် 9,000 လောက်ထိတောင်လာရတာပါ။အခုတော့တစ်နေ့ကိုဧည့်သည် 8,000 လောက်လာရောက်ဖို့ခံမှန်းထားတယ်လို့ပြားလိုက်တာဝန်ရှိသူတွေကပြောပါတယ်။ပြည်သက်နိုင်ငံမှာပဲနှစ်ဆင်ကျင်းပနေကြပါရီဖက်ရှင်သတင်းဘက်ကတော့ VIP တွေနာမည်ကျော်တွေကိုမတွေ့ရသလိုတပ်ပုံတစ်ဖက်ဖြည့်ရိုက်မဲ့ပါပါရော်စီတပ်ပုံဆရာတွေလည်းမတွေ့ရပါဘူးပါရီမျိုးကနာမည်ကျော်ရှောင်းစလီစီလမ်းမကြီးပေါ်မှာတည်ရှိတဲ့ဂွန်ပါလီရဲ့ခန်းမမှာကျင်းပနေကြ Channel The Day Fashion Show အစားဒီနှစ်တော့ဆွေနိုင်ငံကတက်ပုံစရာ fashion director Michael Jason ဖန်တီးထုတ်လုပ်တဲ့ရုပ်ရှင်ကားတစ်ခုနဲ့သူတို့ရဲ့ sound fashion လက်ရာတွေကို channel ကပြသခဲ့ပါတယ်။ပါရီမျိုးတော်ကလူပက်လက်စ်ညစာဝဲယုံကထွက်လာမဲ့ fine fashion style နဲ့မင်းသမီးလေးကိုစိတ်ကူးထဲမှာပုံဖော်ခန်းစားကြည့်ပြီးတော့ဒီဇိုင်နာယာရှင်နီဗီယာကဒီ sound channel fashion ကိုဖန်တီးထားပါတယ်လို့ channel ရဲ့ကြေညာချက်မှာပြောထားပါတယ်။သူရဲ့အရင် channel designer ဖြစ်တဲ့ color graphic နဲ့သူကျင်လေတဲ့အတိုင်းဝိုင်းတွေက fashion ဝတ်အစားတွေကိုလိုရာထက်ပို့ပြီးတော့မှဆင်မြန်းထားတဲ့ဆက်ဆက်ပြပြယူနယ်နဲ့အဆင့်ထိရောက်တဲ့အမျိုးသမီးတွေရဲ့ပုံရိပ်ကိုအခု fashion ဖန်တီးမှုတွေမှာတွေ့နိုင်ပါတယ်။ဒီ sound fashion ဖန်တီးမှုမှာစုစုပေါင်းအထည်30ရှိပြီးတော့ channel ရဲ့အမှတ်အသားဖြစ်တဲ့သုံးွေတက်ကလက်ဝတ်စုံတို့နဲ့ဘောင်းမီရှိကပန်းနဲ့ ladies skirt ဒီလိုမျိုး fashion ဝတ်စုံတွေကိုတွေ့ရမှာပါ။ရှိရှိဘဘကြနေတဲ့ခေါဝင်တွေကနန်းဆန်တဲ့ခေခါကိုပြန်ပြောင်းအောင်ွေပဲဖြစ်တဲ့သူကဂျာမန်ပကြီးကားတွေကိုစိတ်ထဲမှာပုံဖော်ပြီးတော့ဒီဝတ်စုံကိုဖန်တီးထားပါတယ်လို့ဒီဇိုင်နာရီယက်ကပြောပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နေနေတဲ့အချိန်ကာလမှာဖက်ရှင်သတင်းဘက်ကအရင်ကလိုမကျင်းပနိုင်တာကြောင့်ဖက်ရှင်ဒီဇိုင်းတွေအနေနဲ့သူတို့ရဲ့မိတွေမပြည့်ရလေအောင်လို့အွန်လိုင်းပြသမှုတွေကလည်းဆွဲဆောင်ဖို့မျိုးစုံစူးစမ်းကြရတာဖြစ်ပါလိမ့်ရှင်။Took my crew to Japan, party like Kardashians. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find it. တက်တော့ရွေးလောင်းအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်နေ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာချိန်ခံပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဒီတွင်ပါရှူဖနာလို့အဓိပ္ပာယ်ရတဲ့ဝဟယကိုအခြေခံတဲ့ idiom အသုံးတွေကိုကျင်ပြပေးမှာမို့ပထမဦးဆုံး
to fill someone's shoes
ကိုကျင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက T O F I L L to fill ကဖြေဖို့ S O M E O N E apostrophe sSomeone's ga lu tu diao ye s h o e s shoes ga phana so ro sakai thun ye long gao de be ga lu tu diao ye phana ku phi bo bo idiom de be ga ro chima lo myin ma ma lu tu u ye che ya ko lai nin nai aw lu tu u ye che ya ko pi nai aw lou pho ne sin du de lo so ya ma ba di thong ko ma ja di mi ga be tong twa tu ga ro american nai gan jai win ji ti phit la tu john kerry ba be tu ya du lakkhan sin gaသူရှိကနိုင်ငံခြားရေးဝန်ကြီးဖြစ်မှုထမ်းခဲ့သူ Hillary Clinton ရဲ့ဆွမ်းဆောင်ချက်တွေကမ္ဘာပေါ်မှာလူတွေအားကြာဆုံးပုံကိုတွေ့စီးရင်းထဲမှာပါဝင်သူတဦးရဲ့ခြေရာကိုလိုက်မိနိုင်ဖို့သူအတော်လေးကြိုးစားရမှာဖြစ်တယ်ဆိုပြီးတော့ John Kerry က I have big heels to fill ဆိုပြီးတော့ idiom ကိုတင်စားသုံးသွားတာပဲဖြစ်ပါတယ်ဒီနေရာမှာသူက shoes အစား H E E L S heels ဆိုတဲ့ခြေဖနောက်တွေလို့အဓိပ္ပာယ်ရတဲ့ဝဟဟာယကိုဖလေပြီးသုံးသွားတာဖြစ်ပါတယ်အတိပယ်ကတော့အတူတူပါပဲဒီအသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
ကျောင်းဥစီယာအစ်စ်ကတော့ကျောင်းဥစီယာဟောင်းရဲ့ခြေရာကိုလိုက်မိနိုင်ဖို့အတော်လေးကြိုးစားရအောင်မေကျွန်တော်တို့ကျောင်းကပြည်နယ်မှာထိတ်တန့်ရှင်းဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
ကုသလေတင်ပြပေးမှာကတော့
Goody Two Shoes
ဖြစ်ပါတယ်စာလုံးပေါင်းကG O O D I goody ကG O O D good ကောင်းတယ်လို့အဓိပ္ပာယ်ရတဲ့ဝဟယကဆင်းသက်လာပြီးဒီနေရာမှာနာမဝိသေသန adjective ဖြစ်အသုံးပြုထားတာဖြစ်ပါတယ် T W O 2ကနေရာ S H O E shoes ကဖနတ်ဆိုတော့စကပိုက်ထုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ကောင်းတဲ့ဖနတ်နေရာပေါ့ဒီအသုံးကတော့1965ခုကကလေးပုံရင်ဖြစ်တဲ့ The History of Little Goody Two Shoes ကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒီပုံရင်ကိုစာရေးဆရာ Oliver Goldsmith ရေးသားခဲ့တယ်လို့တချို့ကဆိုပါတယ်။ Goody Two Shoes ဆိုတဲ့အမည်ကိုမိဘမေဖြစ်တဲ့ Marjorie Meanwell ဆိုတဲ့မိန်းကလေးတူကိုစာရေးဆရာကအမည်ပေးခဲ့တာပါ။အဲ့ဒီမိန်းကလေးဟာတိတ်ကိုဆင်းရဲပြီးသူ့တက်မှာဖနက်တရားမဲရှိလေတော့တနေ့ကျချမ်းသာတဲ့လူကြီးတူကသူ့ကိုနောက်ထပ်ဖနှက်တရံလာပေးတဲ့အခါမှာသူ့အနေနဲ့ဝင်းတာလွန်းလို့သူ့မှာဖနှက်နှရံရှိတယ်ဆိုပြီးတော့ဘဲသူလာလာတဖော့ဖွားနဲ့ပြောဆိုနေရကနေသူ့ကို Miss Goody Two Shoes ရဲ့လို့တင်စားခေါ်လာတာဖြစ်ပါလေ။ပုံမြင်ထဲမှာသူဟာချီလာတဲ့အခါမှာဆရာမတူဖြစ်ပြီးတော့နောက်ပိုင်းမှာချမ်းသာတဲ့မူဆိုးဘုတ်တူနဲ့လက်ထပ်ရာကသူ့ဘဝရှိကကောင်းကျိုးပေးကြတာလည်းဖြစ်ပါတယ်။ဒါကြောင့်လဲကလေးတွေပုံမြင်ထုံးဆောင်ရသင်ကန်းစာယူဖို့ကကောင်းတာလုပ်လို့ရှိလို့ရှိရင်ကောင်းတာဖြစ်မယ်ဆိုတဲ့သဘောပါ။ဒါကြောင့်မလို့ Miss Goody Two Shoes ရဲ့ idiom အလေးပဲကိုပြောရရင်တော့ကျမတို့မြန်မာမှာတော့သူတော်ကောင်းပေါ့ရှင်။တနည်းအားဖြင့်မကောင်းတာကိုမလုပ်တဲ့လူပေါ့။ဒီအသုံးနဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Mary is too much of a goody two shoes to skip school and have fun with friends.
Mary ha chang bi bi tu tinge jin ni ne a pyo a pa thwe ya lat aw do ma hout da lou me lu sa myu ma hout ba hu lo chi bi ya ba de u ma go naw ta khaw na sin chi cha ya aw.
Mary is too much of a goody two shoes to skip school and have fun with friends.
Ku naw song tin pya bi ma ga do
the shoe is on the other foot.
Phit ba de sa lou bang wa G H E the S H O E the shoe ga phana is ga phit da shi da o n on ga a paw ma T H E the O T H E R the other ga naw ta phe F O O T foot ga chitaw so lo spike thung ye lung ga de be ga lo phana a ni ne ho bet phana ga di bet chitaw ma yauk ni de taw myu phit ba de idiom so de spike de be ga lo niya da ma mho a chi a ni ha အရင်ကနေမတူပဲပြောင်းတာကိုဆလိုပါလေကျမတို့မြန်မာမှာတော့ငပြန်တလဲဘုံလုံးတလဲဆိုတဲ့စကားပုံမျိုးလို့ပေါ့ရှင်တချိန်ကအောက်မှာရောက်နေတဲ့လူကနောက်ကျတော့အပေါ်မှာရောက်နေတဲ့သဘောမျိုးလို့ပေါ့ဒီအတုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥပမာကိုနားဆင်ကြကြရအောင
် I used to work for him as a reporter. Now I've become the owner of the newspaper.So the shoe is on the other foot.
ကျွန်တော်ကအရင်ကသူ့အတွက်သတင်းတောက်လုပ်ဖူးခဲ့တယ်။ဒါပေမဲ့အခုတော့ကျွန်တော်ကသတင်းစာတိုက်ပိုင်ရှင်ဖြစ်လာတော့အခြေအနေကပြောင်းနေပြီပေါ့ဗျာလို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I used to work for him as a reporter. Now I've become the owner of the newspaper. So the shoe is on the other foot.
တရာရှိများကိုဒီသတင်းပါရှူးကိုခြေခံပြီးတင်ပြခဲ့တဲ့ EDM အသုံးတွေကတော့
to fill someone's shoes goody two shoes the shoe is on the other foot
တို့ဖြစ်ကြပါလေနောက်သတင်းပါခုလိုခြေမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
VOA ရဲ့အင်ကာနီမနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ကမ္ဘာတစ်လွှားမှာ COVID-19 ကူးစက်မှုတိုးမြလာနေတာနဲ့အတူပဲအရင်ကပုံမှန်အခြေအနေမျိုးအနာဂတ်မှာပြန်ဖြစ်မလာနိုင်တော့ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတင်းနှင်းလာနေမှာသတိပေးလိုက်ပါတယ်ကမ္ဘာတစ်လွှားမှာ COVID-19 ကူးစက်ခံရသူ73သန်းနီးပါးရှိပြီးသေဆုံးရသူက 9,000 နီးပါးကိုရောက်ရှိလာကြောင်း Johns Hopkins တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာမှတ်တမ်းကဖော်ပြပါတယ်အမေရိကန်ပြည်ထောင်စုမှာ18နှစ်တာအတွင်းပထမဆုံးအကြိမ်ဖြစ်မဲ့ပြည်ထောင်စုအစိုးရရဲ့တည်တံ့ပြစ်ဒဏ်စီရင်မှုကိုကျင့်သုံးကွက်မြတ်ဖို့နိုင်ရီပိုင်းအလိုမှာပဲဖက်ဒရယ်တရားသူကြီးတူကတားမြစ်မိန်ထုတ်လိုက်ပါတယ်။အခုလိုအပြစ်ပေးကွက်မြတ်မှုကိုတားမြစ်လိုက်တာကြောင့်လက်ရှိစေထိုးအဆုံးစီရင်မှုလုံထုံးလုံနည်းတွေနဲ့ပတ်သက်ပြီးဥပဒေကြောင့်အရာခြေပလျှောက်ထားခွင့်ရသွားစေမှာပါ။အမေရိကန်ပြည်ထောင်စုမှာအင်တာနက်အွန်လိုင်းကနေကြောင်းတက်မဲ့နိုင်ငံတကာကျောင်းသားတွေကိုနေထိုင်ခွင့်ဗီဇာထုတ်မပေးရေးအမေရိကန်အစိုးရရဲ့ညွှန်ကြားချက်ကို Harvard နဲ့ MIT တက္ကသိုလ်တွေရဲ့အမှုဖွင့်တိုင်ကြားချက်မှာတက္ကသိုလ်ပေါင်း200ကျော်ကလက်မှတ်ထိုးထောက်ခံချက်တင်သွင်းခဲ့ကြပါတယ် VOA အင်ကန်နေမနေ့ခင်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာစီစဉ်ကိုမနေ့ခင်း၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ VOA အစီအစဉ်တွေကိုအပိနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်။ကျမသိမ့်ကြီးထိုက်ပါ။
This program has come to you from the Voice of America, Washington.